Welcome to the Voice of America in Burmese.
လာညာကြမှာချင်း February 16ရက်အင်ကာတီကြဘက်အတွက် VOA မြန်မာဝိုင်းအစီအစဉ်လေးကို Washington မြို့တော်ကနေတိုက်ရိုက်အတန်းထွင်နေပါပြီ။ကျွန်မဆင်းမြတ်ပါပါရှင်။စစ်တပ်ကအနာသိမ်းယူထားတဲ့ပေါ်ကန့်ကွက်တဲ့ဆန္ဒပြမှုတွေမြန်မာနိုင်ငံမြို့ကြီးတွေမှာဆက်ပြီးတော့ရှိနေပါတယ်။မြောင်းများမြို့မှာပြစ်ခတ်နှိမ်နှင်းမှုတွေရှိခဲ့တယ်လို့မြေကြီးနားမြို့မှာလည်းအခုအတန်းထွင်နေချိန်မှာပဲအကြမ်းဖက်လူစုခွဲတာတွေဖြစ်နေပါတယ်။ဆန္ဒပြသူတွေမနေ့ကအကြမ်းဖက်နှိမ်နှင်းခံရတဲ့မန္တလေးမြို့မှာလည်းဒီနေ့တန်ခါရော်တွေအပါအဝင်ဆန္ဒပြသူတွေခြိတက်ဆန္ဒပြခဲ့ကြပါတယ်။နေပြည်တော်မှာဖမ်းဆီးခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကိုတော့အရင်သိထားတဲ့ပို့ကုံသွင်းကုံပုံမှန်အဖြစ်နောက်တမှုနဲ့ပါတရားစွဲထားတယ်လို့သူ့ရဲ့ဥပဒေအကျိုးဆောင်ဦးခမောင်စောကပြောပါတယ်
။နောက်တမှုကတော့ဒီသဘာဝဘေးကနေဟိုစီမံမှုဥပဒေပုံမှန်25ပါ့နော်။
အခုလိုဒီနောက်ဆုံးသိထားသမျှမြန်မာနိုင်ငံဆိုင်ရာသတင်းတွေကိုဒီညအစီအစဉ်မှာအပြည့်အစုံတင်ဆက်သွားမှာဖြစ်ပါရဲ့ရှင်။အခုအရင်ဆုံးတော့ကမ္ဘာမှာထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကရှင်းပြပေးကြပါမယ်ရှင်
။စစ်တပ်ကအနာသိမ်းယူထားတဲ့ပေါ်ဒီကနေ့မှလည်းနိုင်ငံတော်ဝန်ဆန္ဒပြကန့်ကွက်ကြပါရယ်။ရန်ကုန်မြို့ဆန္ဒပြပွဲမှာတန်ဃာတော်တွေကိုတွေ့ခဲ့ရပြီးအဲ့ဒီထဲမှာ2009ခုနှစ်ရှူဝါရောင်တော်လှန်ရေးမှာပါဝင်ခဲ့ကြတဲ့တန်ဃာတော်တွေလည်းပါဝင်ပါရယ်။မော်လမြိုင်ကနေကြီးတယ်မပါပဲထွက်လာတဲ့ရန်ကုန်မော်လမြိုင်ရထားဘူရာကနေထွက်လာလာခြင်းမှာပဲ CDM လှုပ်ရှားမှုမှာပါဝင်တဲ့ဝန်ထမ်းတွေနဲ့လူထုကသွားတာတော့ကြောင့်ရထားဆက်သွားမရပဲပြန်ဆုတ်သွားပါတယ်
။မော်လမြိုင်နဲ့ရန်ကုန်တွားမဲ့ရထားကိုပြည်သူတွေကပိတ်ပြီးတော့မှဆန္ဒဖော်ထုတ်နေတာဖြစ်ပါတယ်
။ရန်ကုန်တိုင်းအင်းစီမြို့နယ်မှာလည်းဝန်ထမ်းတွေကိုပြရားပေးပြီးမြို့ပတ်ရထားတွေပြန်ပြေးဆွဲဖို့စီစဉ်တဲ့ပေါ် CDM လှုပ်ရှားမှုအရလုပ်ငန်းခွင်မဝင်ပဲတပိတ်မှောင်နေတဲ့ဝန်ထမ်းတွေကတန်လန်းပေါ်မှာလဲအိပ်ပြီးပိတ်ဆို့ဆန္ဒပြခဲ့ကြပါတယ်ဒီဗီဒီယိုကဆန္ဒပြပွဲမှာတော့အင်ဂျင်နီယာတွေအင်အားအတော်များများနဲ့ပါဝင်ခဲ့ပါတယ်ရန်ကုန်မြို့မှာတရုတ်တန်ယုံအမေရိကန်တန်ယုံနဲ့ကုလသမဂ္ဂယုံရှိတွေမှာဆန္ဒပြကြသူတွေရှိတယ်လို့မြမစီးပွားရေးဘဏ်တွေအပါအဝင်တခြားဘဏ်တွေရှိမှာဆန္ဒပြကြသူတွေလည်းရှိပါတယ်ရန်ကုန်မြို့ကဆန္ဒပြပွဲတွေအားလုံးညနေပိုင်းမှာငြင်းငြင်းချမ်းချမ်းနဲ့ပြီးဆုံးသွားခဲ့ပြီးလူညုံရေးတပ်ဖွဲ့တွေကပိတ်ဆို့ဓာစီပြီးတော့စောင့်ကြည့်တာတွေရှိခဲ့ပါတယ်။တနင်္လာနေ့ကပြစ်ခတ်ဖြိုခွဲခဲ့တဲ့မန္တလေးမြို့မှာတော့ဒီကနေ့မှလည်းဆန္ဒပြလူငယ်တစုကိုရဲတွေကနံပါတ်တုပ်တွေနဲ့လိုက်ရိုက်ပြီးဖြိုခွဲဖမ်းဆီးတာရှိခဲ့ပါတယ်။ငြင်းငြင်းချမ်းချမ်းဆန္ဒပြသူတွေကိုအင်အားသုံးနှိမ်နှင်းဖြိုခွဲတာမဟုတ်ဘဲကုလသမဂ္ဂနဲ့နိုင်ငံတကာကနေ့စဉ်လိုသတိပေးနေတာပါ။မြန်မာနိုင်ငံကအခြေအနေကိုကမ္ဘာကြီးကအနီးကပ်စောင့်ကြည့်နေပြီးအင်အားသုံးဖြိုခွဲတဲ့ဘယ်လိုလုပ်ရမျိုးမဆိုစိုးရွားတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ရနိုင်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးတန်တမန်ခရစ်စတင်းရှရနာဘူဂနာကတနင်္လာနေ့ကပဲသတိပေးခဲ့ပါသေးတယ်။စစ်ကောင်စီနဲ့ပြည်ပကမ္ဘာကြားရှာရှာပါပါဆက်သွယ်လမ်းကြောင်းတစ်ခုအဖြစ်ကုလအထူးတန်တမန်နဲ့စစ်ကောင်စီဒုတိယအကြီးအကဲဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းတို့တနင်္လာနေ့မှာဗီဒီယိုဆက်သွယ်ရေးကနေတဆင့်ပြောဆိုချိန်တွင်အထူးတန်တမန်မစ်ဘူဂနာကအဲ့ဒီလိုသတိပေးခဲ့တာဖြစ်ပါတယ်။နိုင်ငံတော်အမြင်ငံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ပေါ်စစ်ကောင်စီကဒီကနေ့နောက်ထပ်ပုံမှန်တစ်ခုထပ်တိုးပြီးတော့တရားစွဲလိုက်တဲ့အကြောင်းရှင်နေဦးခင်မောင်စောကသတင်းနောက်တွေကိုပြောပါရယ်ဒီကနေ့နေပြည်တော်စပူတိမြို့နယ်တရားရုံးမှာသမရဦးဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်တို့ကိုဗီဒီယိုဆက်သွယ်ရေးကနေတဆင့်တရားရုံးတင်ပြီးဒေါအောင်ဆန်းစုကြည်အပေါ်ပထမဆွဲဆိုထားတဲ့ပို့ကုံသွင်းကုံဥပဒေနဲ့အမှုအပြင်တဘာဝဘေးရန်တွေစီမံခန့်ခွဲရေးဥပဒေနဲ့ပါနောက်တမှုထပ်ဆွဲတယ်လို့ဦးခင်မောင်စောကပြောပါရယ်သမရဦးဝင်းမြင့်ကိုတော့ပထမဆွဲတင်ထားတဲ့တဘာဝဘေးရန်တွေစီမံခန့်ခွဲရေးဥပဒေနဲ့ပဲတရားစွဲထားတယ်လို့လည်းပြောပါရယ်။မလ၁ရက်နေ့ကိုနောက်ထပ်ရုံးချင်းပြေးထားတယ်လို့ရှင်းနေဦးခမောင်စောကပြောပါရယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ကျမ်းမာရေးနဲ့ပတ်သက်လို့တော့ဘာသတင်းမှမကြားရရင်သတင်းကောင်းပါပဲ။အခုထိတော့ဘယ်လိုသတင်းစိုးမျိုးမှမကြားရတယ်လို့သတင်းရထားတာလည်းမရှိပါဘူးလို့ဦးခမောင်စောကပြောပါရယ်။ယူကော့ဘွေအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရကိုဖေဖော်ဝါရီလ၁ရက်နေ့မှာစစ်တပ်ကဖြုတ်ချပြီးအာဏာသိမ်းယူလိုက်ခြင်းကလေးကသမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့အပါအဝင်အစိုးရအဖွဲ့တာဝန်ရှိသူတွေလွှတ်တော်ကိုယ်စားလှယ်တွေနဲ့တက်ကြွလှုပ်ရှားသူတွေကိုစစ်ကောင်စီကထိန်းသိမ်းထားတာဖြစ်ပါတယ်။ဦးဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်တို့ကိုသူတို့လုံခြုံရေးအတွက်ဘေးရန်ကင်းတဲ့နေရာမှာထိန်းသိမ်းထားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပေမယ့်လုံခြုံရေးအကြဘယ်လိုအန္တရာယ်ရှိနေတာလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောမသွားပါဘူး။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုတရုတ်နိုင်ငံကလုံးဝမမြင်တွေ့လိုပါဘူးလို့မြန်မာနိုင်ငံဆိုင်ရာတရုတ်တမ်မတ်ကြီးချန်ဟိုင်ကဒီကနေ့ပြောပါရယ်ပ ပြည်တွင်းသတင်းဌာနတွေဖြစ်တဲ့ The Voice 11 70s Myanmar Times Frontier တို့ကစာနဲ့ဆက်သွယ်မိမျက်နှာမှာတရုတ်တံမှန်ကြီးကအဲ့လိုဖြစ်ဆိုထားတာဖြစ်ပြီးအမေအဖြစ်အပြည့်အစုံကိုရန်ကုန်မြို့တရုတ်တံရုံရဲ့ Facebook မှာတင်ထားပါတယ်။ဒီရက်ပိုင်းတွေအတွင်း online ပေါ်မှာပြန့်နေတဲ့တရုတ်နည်းပညာသမားတွေမြန်မာနိုင်ငံကိုပို့တယ်။ online ဆက်သွယ်ရေးကိုပိတ်ပင်ကန့်သတ်ဖို့တရုတ်က firewall စောက်ပြီးတယ်။တရုတ်စစ်သားတွေကိုမြန်မာနိုင်ငံလမ်းတွေပေါ်မှာတွေးရတယ်ဆိုတဲ့ပြောဆိုချက်တွေဟာလုံးဝအခြေမြင့်မရှိဘဲအယမ်းကြီးစရာကောင်းတယ်လို့တရုတ်တံမှန်ကြီးကပယ်ချပါတယ်။တရုတ်နဲ့မြန်မာကြားလေယာဉ်တွေပြန်တန်းနေတာဟာပုံမှန်ကုတ်တင်လေယာဉ်ခီးစဉ်တွေဖြစ်ပြီးတင်လဲစားလို့မြန်မာထွက်ကုန်တွေကိုပို့နေတာဖြစ်တယ်လို့လည်းဆိုပါတယ်။တရုတ်နိုင်ငံဟာအန်ဒီနယ်ရောတမ်ဘရော်နယ်ပါချစ်ကြည်ရင်းနှီးတဲ့ဆက်ဆံရေးရှိပြီးမြန်မာနိုင်ငံရေးနဲ့လူအဖွဲ့အစည်းတည်ငြိမ်မှုထိန်းသိမ်းရေးအတွက်အပြုသဘောဆောင်တဲ့အခမ်းအကဏ္ဍကနေပါဝင်နေပြီးတော့ဆက်လက်ပါဝင်သွားမယ်လို့လည်းတန်မှန်ကြီးကပြောပါတယ်။တရုတ်နိုင်ငံအနေနဲ့စစ်ကောင်စီကိုအားပေးထောက်ခံတာမလုပ်ဖို့ဆရာနာသိမှုစန့်ကျင်ကန့်ကွက်သူတွေကရန်ကုန်မြို့တရုတ်တံရုံရှိမှာနေစဉ်ဆိုသလိုဆန္ဒပြတောင်းဆိုနေချိန်မှာပဲတရုတ်တံမှန်ကြီးကပြည်တွင်းသတင်းဌာနတွေမေးမြန်းတာကိုဖြစ်ဆိုခဲ့တာပါတရုတ်နိုင်ငံနဲ့ပတ်သက်တဲ့ကောလာဟလတွေထပ်ထွက်မလာဘူးမျှော်လင့်နေလို့တံမှန်ကြီးဟိုင်းကဆိုပြီးတကယ်လို့ထပ်ထွက်လာမယ်ဆိုရင်တော့နောက်ွယ်မှာတခြားအကြံစီရှိတဲ့အင်အားစုကထိန်းချုပ်ဖြန့်ဝေနေတာကိုဖော်ပြနေတယ်ဆိုပြီးတော့လည်းဘယ်အင်အားစုဆိုတာကိုအတိအကျမပြောဘဲမြန်မာနိုင်ငံဆိုင်ရာတရုတ်တံမှန်ကြီးချန်ဟိုင်းကပြောထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်အာဆဒေသကစီးပွားရေးလုပ်ငန်းတွေအနေနဲ့မြန်မာစစ်ဖက်နဲ့စီးပွားရေးဆက်ဆံမှုတွေကိုဖျက်တောက်ဖို့အပြင်းအထန်ဖိအားပေးတာနဲ့အင်ဆိုင်နေရပါတယ်စစ်တပ်ပိုင်းမြန်မာစီးပွားရေးကော်ပိုရေးရှင်း MEC မြန်မာစီးပွားရေးဥပိုင်လီမိတက် MEHL တို့နဲ့စီးပွားရေးတွဲလုပ်နေတဲ့အထက်မှာအာဆဒေသကစီးပွားရေးလုပ်ငန်းအများအပြားပါနေတယ်လို့ Justice for Myanmar တက်ကြွလူရှားသူအဖွဲ့ကထုတ်ပြန်ထားပါတယ်နိုင်ငံတွေစီးပွားရေးလုပ်ငန်းတွေအနေနဲ့သူတို့ရဲ့စီးပွားရေးလုပ်ငန်းတွေဟာစစ်ဖက်အတွက်အကျိုးမဖြစ်စေဘဲလူမှုအတွက်သာအကျိုးရှိအောင်လုပ်ဖို့တာဝန်ရှိပါတယ်လို့ Justice for Myanmar အဖွဲ့ရဲ့ပြောခွင့်ရမတ်ယရနာမောင်က Thomson Reuters Foundation ကိုပြောပါတယ်စစ်တပ်ဟာပြည်တွင်းပြည်ပကစီးပွားရေးလုပ်ငန်းတွေနဲ့ပူးတွဲလှုပ်ဆောင်တာကနေကြီးမားတဲ့ဒဏ္ဍာရီအားတိစောက်ထားပါတယ်အဓိပ္ပာယ်ကတော့ကျောင်းတွေဆေးရုံတွေနဲ့လူမှုဖူလုံရေးအတွက်အသုံးပြုတဲ့နဲ့အများပိုင်ခွင့်အမြောက်အများဆုံးရှုံးနေတယ်ဆိုတာပါပဲလို့မတ်ယရနာမောင်ကပြောပါတယ်ပြည်တွင်းလူထုကလည်းစစ်တပ်နဲ့ဆက်ဆံနေတဲ့ထုတ်ကုန်တွေကိုတပိတ်မောက်ဖို့နှိုးဆော်တာတွေရှိလာပြီး #NoBusinessWithGenocide ဆိုတာကို social media တွေမှာကြကြပြန့်ပြန့်တွေ့နေရပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဂျပန်အဖျော်ယမကာထုတ်ကုမ္ပဏီကြီးဖြစ်တဲ့ Kirin က MEHL နဲ့စီးပွားရေးလုပ်နေတာကိုရပ်လိုက်ပါတယ်။မြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေနဲ့မပတ်သက်ပဲဖျက်တော့ဖို့ online ကနေဘန်ကြားခဲ့ပြီးတဲ့နောက်ထင်ရှားတဲ့စင်ကာပူစီးပွားရေးလုပ်ငန်းရှင်တူကလည်းMEHL ပိုင်း secret ထုတ်လုပ်ငန်းမှာရင်းနှီးမြှုပ်နှံထားတာကိုပြန်ရုပ်တော့မယ်လို့ပြောပါတယ်ခင်ဗျာ
ဗီဒီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်စစ်တပ်ပိုင်းမြဝတီဘဏ်ကနေငွေထုတ်ဖို့တန်းစီစောင့်ဆိုင်နေကြတဲ့လူတန်းရှည်ကြီးကိုဒီကနေ့ရန်ကုန်မြို့မှာတွေ့ရပါတယ်ဘဏ်ကနေတရက်မှာကျပ်သိန်း90ပဲထုတ်ယူနိုင်မယ်လို့ကြေညာလိုက်ပြီးတဲ့နောက်ငွေအပ်ထားသူတွေကအခုလိုပြန်ထုတ်နေကြတာပါငွေထုတ်ဖို့အတွက်ဘဏ်အပြင်ဘက်မှာတန်းစီစောင့်ဆိုင်နေသူတရားလောက်တဲ့ကတူဖြစ်သူကိုရာစာကဘဏ်ရဲ့လုံရအပေါ်မကျေနပ်စကားပြောပါတယ
်။သူတို့ကမလျော့သိမ်းတော့သူတို့ဒါပြည်လူစုတို့မဆူဆူအောင်လုပ်တဲ့ပုံစံပဲလေ။ဟုတ်တယ်မလား။ကိုပတ်ဆံကပြည်လူစုထည့်ထားတဲ့ပတ်ဆံကိုအချိန်မေးပေးလိုက်ရင်ပြီးနေတဲ့အောင်သူတို့ကချစ်ကုန်နေတဲ့ပုံစံမျိုးလုပ်ထားတယ်တော့ဒါတိုင်းပြည်ကိုမဆူဆူအောင်လုပ်ထားတာသူတို့ဆင်ရတယ
်။နောက်တူဖြစ်တဲ့ကိုကြည်မင်းကလည်းဘဏ်ကသူတို့မှာငွေရှိပါတယ်လို့ပြောပြီးတရက်ကိုကျပ်သိန်း90ပဲထုတ်ပေးမယ်ကန့်သက်ချက်အပေါ်မေးခွန်းထုတ်ပါတယ်ဖေဖော်ဝါရီလတရက်နေ့မှာစစ်အာဏာသိမ်းယူပြီးသမရဦးဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်အပါအဝင်အရက်ဘက်ကောင်းဆောင်တွေကိုထိန်းသိမ်းထားတဲ့အတွက်စန့်ကျင်ကန့်ကွက်မှုတွေနဲ့အပြင်းအထန်ရင်ဆိုင်နေရပြီးဘဏ်ဝန်ထမ်းတွေအပါအဝင်အစိုးရနဲ့ပုဂ္ဂလိကဝန်ထမ်းအများအပြားက CDM လို့ခေါ်တဲ့အာဏာဖီဆိုင်ရေးလှုပ်ရှားမှုမှာပါဝင်နေကြပါတယ်CDM လှုပ်ရှားမှုအရဝန်ထမ်းအတော်များများအလုပ်ပြန်မစင်မနဲ့တပိတ်မောက်နေတဲ့အတွက်ဘဏ်လုပ်ငန်းတွေအပါအဝင်အစိုးရလုပ်ငန်းအများအပြားလည်းရပ်လုနေပါဖြစ်နေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေစိုးရင်စရာကောင်းလာပေမဲ့တာမန်ပြည်သူလူထုကိုထိခိုက်စေနိုင်တဲ့အရေးယူတန်ခတ်မှုတွေကြည်ကြဲပြတ်ပြတ်ချမှတ်တာမျိုးကိုမထောက်ခံဘူးလို့စင်ကာပူနိုင်ငံခြားရေးဝန်ကြီးကအင်္ဂါနေ့မှာပြောလိုက်ပါတယ်။ နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့သမ္မတအဝင်းမြင့်အပါဝင်ထိမ့်သိမ်းခံထားသူတွေပြန်လုပေးဖို့သူ့အနေနဲ့မျှော်လင့်ကြောင်းဒါမှသာဖေဖော်ဝါရီလ၁၀ရက်နေ့ကစပြီးတော့အာဏာရယူထားတဲ့စစ်ကောင်စီနဲ့ဆွေးနွေးညှိနှိုင်းနိုင်မယ်လို့လည်းဝန်ကြီး Vivian Balakrishnan ကလွှတ်တော်မိန့်ခွန်းမှာထည့်သွင်းပြောကြားတော့ပါတယ်။ဆန္ဒပြသူတွေအပေါ်အကြမ်းဖက်နှိမ်နင်းတာအစိုးရဝန်ထမ်းတွေကိုဖမ်းဆီးတာအင်တာနက်လိုင်းတွေဖြတ်တာနဲ့မြို့ရဲကလမ်းမတွေပေါ်မှာလက်နက်ကင်တပ်ဖွဲ့တွေနဲ့တင်ကားတွေဆီလုထားတဲ့အပေါ်စင်ကာပူနိုင်ငံကဆိုရင်ကြောင်းလဲဝန်ကြီးဘာလာခရစ်စတန်ကပြောဆိုခဲ့ပါတယ်။တင်းမာမှုတွေပြေလည်သွားအောင်အရေးတကြီးလုပ်ကိုင်လာလိမ့်မယ်လို့မျှော်လင့်ကြောင်းလက်နက်မဲ့ပြည်သူတွေအပေါ်အကြမ်းဖက်တာတွေမလုံတင်သလိုညှဉ်းချမ်းစွာအပြေရှာနိုင်မယ်လို့မျှော်လင့်ပါတယ်လို့လည်းပြောဆိုခဲ့ပါတယ်။နှွေမာရွက်ကပ်ပွဲမှာဒေါအောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအပြတ်အသတ်အနိုင်ရခဲ့ပြီးစစ်တပ်ကအာဏာသိမ်းလိုက်တာဟာမြန်မာစီးပွားရေးနောက်ပြန်ဆုတ်သွားစေတဲ့အထက်လူရဲကြီးတစ်ခုဖြစ်တယ်လို့လည်းပြောပါတယ်။စင်ကာပူနိုင်ငံဟာမြန်မာနိုင်ငံရဲ့အထက်စီးပွားရေးမြို့နံသူတဦးလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာပေါ်ပေါက်နေတဲ့လက်ရှိအခြေအနေတွေကစင်ကာပူရဲ့စီးပွားရေးလုပ်ငန်းတွေအပေါ်ထိခိုက်နိုင်ခြေနဲ့ပတ်သက်ပြီးတော့လှိလာသုံးသပ်သွားမယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံအပေါ်အရေးယူတန်ခတ်ဖို့လက်သလောကြီးညာထားတဲ့နိုင်ငံတွေထဲမှာအမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံတို့ပါဝင်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းထားတာကြောင့်ဆွေးနွေးမှုတွေရှိနေတဲ့ကြားကပဲမလေးရှားအစိုးရကထိမ့်သိမ်းထားတဲ့မြန်မာနိုင်ငံသား1000ကိုနေရပြန်ပို့တော့မှာပါ။အဲ့ဒီလိုပြန်ပို့တဲ့အထက်မှာလူနည်းစုရွန်ဂျာမွတ်စလင်တွေဒါမှမဟုတ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့ UNHCRC မှာဒုက္ခသည်အဖြစ်နာမည်စင်းသွင်းထားသူတွေပါမှာမဟုတ်ဘူးလို့မလေးရှားအစိုးရကပြောပါတယ်။UNHCR ကတော့ပြန်ပို့မဲ့သူတွေထဲမှာအမျိုးသမီးနဲ့ကလေးငယ်တွေပါဝင်နိုင်စရာရှိတဲ့အတွက်ဆိုရင်လည်းအကြောင်းဒီကနေ့အင်္ဂါနေ့မှာပဲပြောဆိုထားပါတယ်။အဲ့ဒီလူတွေကိုမြန်မာရေတပ်တင်မောနဲ့ဖေဖော်ဝါရီလ23ရက်နေ့မှာပြန်ပို့မယ်လို့မလေးရှားလူမှုကြီးကြပ်ရေးဌာနအကြီးအကဲကရယူဒါစီမီဒူဝတ်ကတနင်္လာနေ့နောက်ပိုင်းမှာကြေညာချက်ထုတ်ပြန်ပါတယ်။ဒီလိုနေရပြန်ပို့ရဟာလှုပ်ရလှုပ်စင်လုပ်ငန်းတစ်ခုသာဖြစ်ပြီးအခုပြန်ပို့မဲ့သူတွေထဲမှာခီးသွွာလာခွင့်တရားဝင်ဆွေဆရာတွေမရှိကြတာရက်လိုနေထိုင်သူတွေပါဝင်တယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့အွန်လိုင်းထုတ်ဖော်ဝင်ရောက်သူဟက်ကာတွေက Pfizer ဆေးကုမ္ပဏီရဲ့ COVID-19 ရောဂါကာကွယ်ဆေးနည်းပညာတွေကိုခိုးယူဖို့စူးစမ်းခဲ့တဲ့အကြောင်းတောင်ကိုရီးယားအမျိုးသားထောက်လှမ်းရေးအဖွဲ့ NIS ကိုကိုးကားပြီးတော့ Yonhap သတင်းအေဂျင်စီကအင်္ဂါနေ့မှာပြောပါတယ်။ဒီလိုဆွဆွဲပြောဆိုနေတဲ့ပြည်တွေဘယ်တော့ကပေါပေါက်ခဲ့တယ်လဲဆိုတာနဲ့အောင်မြင်မှုရမရဆိုတာကိုတော့တောင်ကိုရီးယားနိုင်ငံရဲ့ Yonhap သတင်းဌာနကပြောမသွားပါဘူး။မနစ်တုံကတော့မြောက်ကိုရီးယားဟက်ကာတွေဟာကျန်းမာရေးအဖွဲ့အစည်း၉ခုထက်မနည်းကိုခိုးဝင်ဖို့ကြိုးစားခဲ့တယ်လို့ဆိုပါတယ်။အဲ့ဒီအထက်မှာ Johnson & Johnson, Novavax နဲ့ AstraZeneca ဆေးကုမ္ပဏီတွေလည်းပါဝင်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကကွယ်ဆေးထုတ်ဖို့ကြိုးစားနေတဲ့တောင်ကိုရီးယားကုမ္ပဏီတွေကိုမြောက်ကိုရီးယားဟက်ကာတွေခိုးဝင်ဖို့ကြိုးစားခဲ့တာကိုကြားဖြတ်နှောင့်ယှက်နိုင်ခဲ့တယ်လို့လည်းတောင်ကိုရီးယားထောက်လှမ်းရေးကပြောပါတယ်။COVID-19 ကာယောဂါကာလမှာနောက်ဆုံးလှုပ်ထားတဲ့သုတေသနစာတမ်းတွေနဲ့ကာယောဂါဆိုင်ရာသတင်းအချက်အလက်တွေကိုခိုးယူဖို့ကြိုးစားတဲ့အစိုးရကကြောထောက်နောက်ခံပေးထားသူဟက်ကာတွေပုံများလာပါတယ်။ဒီလိုအချိန်မျိုးမှာဂျမားရဲ့ဖွဲ့အစည်းတွေကကွယ်ဆေးသိပ္ပံပညာရှင်တွေနဲ့ဆေးကုမ္ပဏီအပေါ်တရှိုးလှုပ်ထောက်လာနာတွေလည်းတိုးလာပါတယ်။တန်ခါအရေးယူမှုတွေကြောင့်နိုင်ငံတကာနဲ့ကုန်သွယ်ရေးအများစုတားမြစ်ခံရတဲ့မြောက်ကိုရီးယားအစိုးရဟာအစိုးရဘာနာငွေအတွဲဟက်ကာတပ်ဖွဲ့နဲ့အွန်လိုင်းကနေငွေတွေခိုးယူရဲဆိုပြီးမကြာခဏဆွဆွဲခံရလိမ့်ရှိပါတယ်။ကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကတော့မြောက်ကိုရီးယားဟက်ကာတွေအနေနဲ့ကာကွယ်ဆေးဆိုင်ရာဒေတာအချက်တွေကိုရသွားတဲ့ဆွေနောင်းပြည်တွင်းမှာဆေးထုတ်လုပ်ဖို့တဲ့ပြန်ပြီးတော့ရောင်းချဖို့စိတ်ဝင်စားလိမ့်မယ်လို့ပြောပါတယ်။တကဘာလုံးကိုကာကွယ်ဆေးဖျက်မနေတဲ့ Covax အစီအစဉ်ရ AstraZeneca နဲ့ Oxford ထုတ်ကာကွယ်ဆေးအလုံးရင်းနဲ့တန်းနေပါကိုမြောက်ကိုရီးယားနိုင်ငံကဒီနှစ်ပထမဝယ်မှာရမယ်လို့လည်းခန့်မှန်းရတာဖြစ်ပါတယ်။
ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ချင်းကြပေးခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့ February 16ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကို Washington မြို့ရကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA အစီအစဉ်တွေကိုည10နာရီအထိလိုင်းတို19 25 32တို့ကနေထုတ်လွှင့်ပေးနေတာပါ။လိုင်းလမ်းမီတာ190ကနေလည်း9နာရီခွဲအထိထုတ်လွှင့်ပေးပါတယ်ရှင်။မြန်မာနိုင်ငံမှာဆေးရနာသိမ်းယူထားမှုအပေါ်ကန့်ကွက်ဆန္ဒပြမှုတွေကိုမန္တလေးနေပြည်တော်စတဲ့မြို့ကြီးတွေမှာအကြမ်းဖက်ဖျိုးခွင်းဖမ်းဆီးမှုတွေရှိခဲ့ပေမဲ့ဒီနေ့နိုင်ငံအနှံ့မှာရှိတဲ့မြို့တွေမှာဆက်ပြီးတော့ဆန္ဒပြနေကြပါတယ်။မြောင်းပြမြို့မှာတော့ဒီဆန္ဒပြသူတွေအပေါ်မှာဒီကနေ့ပြစ်ခတ်နှိမ်နှင်းခဲ့မှုကြောင့်ထိခိုက်ဒဏ်ရာရသူတွေရှိပါတယ်။
မြောင်းမြမျိုးမှာဆန္ဒပြသူတွေကိုရဲကပြစ်ခတ်လူစုခွဲတံတွေဖြစ်ပါတယ်။မြစ်ကြီးနားမျိုးမှာလည်းအခုညအတန်းလွှင့်ခံဒီအချိန်မှာဒီလုံခြုံရေးကစပြီးတော့အင်အားသုံးလူစုခွဲပါတယ်။အခုထိဒီအကြမ်းဖက်ပြစ်ခတ်လူစုခွဲတာတွေဖြစ်နေပါတယ်။ဟင်္သာမျိုးမှာလည်းဒီဖမ်းခံထားရတဲ့ဆန္ဒပြចောင်းသားတွေကိုပြန်လွှတ်ပေးဖို့အတွက်ပြည်သူတွေညပိုင်းအထိစုဝေးတောင်းဆိုခဲ့ကြပါတယ်။အခုနောက်ဆုံးချိန်ထိသိရတာကတော့တောင်းဆိုသူတွေနဲ့လုံခြုံရေးကြမှာတင်းမာနေပါတယ်။ရန်ကုန်မြို့အပါအဝင်တခြားမြို့တော်တော်များများကတော့ဆန္ဒပြမှုတွေဟာငြင်းငြင်းချမ်းချမ်းရှိပါတယ်။ထူးခြားတာကတော့လှည့်လည်ချီတဲ့ဆန္ဒပြမှုတွေအပြင်ယာယီထိုင်သပိတ်ပုံစံဆန္ဒပြမှုတွေကိုလည်းပုံမြင်တွေ့လာရပါတယ်။ရန်ကုန်မြို့ရန်ကင်းမြို့နယ်ကဗဟိုဘဏ်ရှိမှထောင်ထဲချီတဲ့ဆန္ဒပြသူတွေဒီကနေ့ယာယီထိုင်သပိတ်လုပ်ပြီးတော့ဒီဗဟိုဝန်ထမ်းတွေဗဟိုဘဏ်ကဝန်ထမ်းတွေ CDM လှုပ်ရှားမှုမှာပါဝင်ဖို့တောင်းဆိုဆန္ဒပြခဲ့ကြပါတယ်။CDM လှုပ်ရှားမှုမှာပါဝင်နေကြတဲ့ဆရာဝန်တွေ၊ဆေးဝန်ထမ်းတွေ၊ engineer တွေစတဲ့ဝန်ထမ်းများစုကတော့ဒီနိုင်ငံခြားတန်ရုံးတွေရှေ့ကိုလှည့်လည်ဆန္ဒပြကြပါတယ်။အရင်တုန်းကရန်ကုန်မြို့နယ်စုလီမှာဒီဆန္ဒပြသူတွေဆုံရက်လိုမျိုးဖြစ်ခဲ့ပေမဲ့လည်းဒီနေ့မှာတော့ American တန်ရုံးရှေ့မှာစုသူတွေပို့ပြီးတော့များပါတယ်။ American တန်ရုံးရှေ့မှာယာယီထိုင်သပိတ်ဆန္ဒပြခဲ့တဲ့ဆရာဝန်တယောက်ကဘာကြောင့်အခုလိုတန်ရုံးတွေစီလှည့်လည်သွားခဲ့တယ်လဲဆိုတာကို VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ
်။များစုသွားကြရဲတော့ရဲစံစီမှာစီးပြီးအများတော့မယ်။တော့ဒါကတော့ရဲစံတော့ကျွန်တော်တို့ကကိုလေးကိုစပို့လုပ်မဲ့နိုင်ငံအနေနဲ့ကျွန်တော်တို့သွားကြတာပေါ့နော်။ရဲစံကတော့အများဆုံးပဲ။ပြီးတော့သွားကြတာကတော့ရှားကြည့်မယ်။ပြုတ်တယ်ရုံ။ပြုတ်တယ်ရုံကြည့်လို့လည်းအများကြီး။ဒီလေးဆိုအိန္ဒိယတန်ရုံသွားကြတယ်။မလေးကမြောက်ကလေးကသင်္ကေတတန်ရုံလေးသွားကြတယ်။တော့ပြောချင်တယ်မက္ကစကို International Community ကအောက်လို့ support ဆန္ဒပြတယ်ပေါ့နော်။တန်နိုင်ပြီကျွန်တော်တို့အင်္ဂလိပ်ကိုအဲ့ဒါမျိုးကြိုက်တယ်အဲ့ဒီအနေမှာ international community ကြီးကိုကြောက်အောင် message လေးပို့တယ်ပေါ့နော်တချို့တယ်ဦးနေမှာဆိုတော့သူတို့တက်ကထွက်လာပြီးတော့စီးရီးလာပြီးလည်းရှိတယ်ပေါ့နော်
ရန်ကုန်မြို့မန္တလေးမြို့ဆန္ဒပြပွဲတွေမှာတန်ဃာရော်တွေလည်းပါဝင်ချီတက်ဆန္ဒပြကြပါတယ်။မြန်မာနိုင်ငံကစစ်အာဏာသိမ်းမှုမှာတရုတ်အစိုးရပါဝင်ပတ်သက်နေတယ်ဆိုတာမှတ်မှန်တယ်လို့မြန်မာနိုင်ငံတွင်းကဒီလက်ရှိနိုင်ငံရေးအခြေအနေတွေဟာတရုတ်အစိုးရလိုလားတဲ့အခြေအနေမျိုးလုံးဝမဟုတ်ပါဘူးလို့မြန်မာနိုင်ငံဆိုင်ရာတရုတ်သံအမတ်ကြီးကပြောကြားပါတယ်။မြန်မာသတင်းမီဒီယာတချို့ရဲ့မေးမြန်းချက်ကိုတရုတ်သံအမတ်ကြီးချန်ခိုင်ကစာနဲ့တုံ့ပြန်ဖြေကြားတာကိုတရုတ်သံရုံးရဲ့ Facebook စာမျက်နှာမှာဖော်ပြတာဖြစ်ပါတယ်။စစ်အာဏာသိမ်းမှုကိုကန့်ကွက်ဆန္ဒပြတဲ့ဆန္ဒပြသူတွေအပေါ်အကြမ်းဖက်ပစ်ခတ်ရိုက်နှက်ဖမ်းဆီးတာတွေတချို့မျိုးတွေမှာရှိခဲ့ပါတယ်။အဲ့ဒီလိုမျိုးတခြားမျိုးတွေမှာအကြမ်းဖက်နှိမ်နင်းတာကြောင့်ဆိုရင်ပြီးတော့လမ်းပေါ်ထွက်မလာတာမျိုးမလုပ်ကြဖို့အတွက်ဆန္ဒပြလူငယ်တွေကလည်းတိုက်တွန်းနေပါတယ်။သူတို့ရဲ့အနာဂတ်အတွက်ဆန္ဒထုတ်ဖော်ဖို့အရေးကြီးတယ်လို့ရကုမျိုးကအင်ဂျင်နီယာလူငယ်တယောက်ကအခုလိုပြောပါတယ
်။ထပ်ပြီးတော့ပါဝင်နေတယ်နဲ့လုံးဝအားမရောပါသေးတယ်။ဘာလို့လဲညီမတို့လူငယ်တွေညီမတို့ကျောင်းသားတွေညီမတို့ကအနာဂတ်တွေရှိတယ်ငါတို့ဒီစစ်ဆေးရတာကျွန်တော်တို့ကလုံးဝကြားမခံနိုင်ဘူး။ဒါဆိုညီမတို့တွေပါဖို့ကောင်းမတင်နဲ့အားကြောင့်ဟိုလုံးဝဒီအပိုင်းတွေမှာမမထူးတာမရှိတော့လုံးဝဘယ်သူမှအာမေ့ရပါစေချင်
အနုပညာမြန်နိုးတဲ့လူငယ်တချို့ကလည်းစူးစီးပြီးတော့ဒီသူတို့တက်ကြွနဲ့ဒုရိယာရီတိခတ်သူတို့ရေးဖွဲ့ထားတဲ့တော်လန်ရေးဆိုတဲ့သချင်းတစ်ကိုတီဆိုဆန္ဒထုတ်ဖော်ခဲ့ကြပါတယ်ဂီတာနဲ့အာနာရှင်ဆန့်ကျင်ရေးဆန္ဒပြနေကြတဲ့လူငယ်တွေကတယောက်ကတော့သူတို့ရေးဆက်ထားတဲ့သချင်းရဲ့လေးနက်မှုကိုအခုလိုရှင်းပြပါရယ်
။ညီမတို့ရဲ့ဟိုညီမတို့ဒီလူငယ်တွေရဲ့အယိုးနဲ့အသွေးရဲ့အသားရဲ့ကဒီအာနာရှင်တွေကြာဆုံးဖို့ညီမတို့အခုချိန်မှာအကောင်ဆုံးကြိုးစားသွားမယ်အကောင်ဆုံးရည်တည်သွားမယ်ဆိုတဲ့အဓိပ္ပာယ်ပါ။
အခုလိုမျိုးဒီအနာဂတ်အတွက်နိုင်ငံအနှံ့ဆန္ဒပြတောင်းဆိုနေကြချိန်မှာပဲနေပြည်တော်မှာဖမ်းဆီးခံရတဲ့သမရဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်တို့ကိုဒီကနေ့ဗီဒီယိုကွန်ဖရင့်ဆင်းလုပ်ပြီးတော့ရုံထုတ်ဆစ်ဆေးပါတယ်ဒေါက်တာဆန်းစုကြည်အပေါ်ပို့ကုံတွင်းကုံဥပဒေပုံမှရှင်းတဲ့တရားစွဲထားတယ်လို့အရင်ကသိထားပေမဲ့ဒီနေ့မှာတော့နောက်ထပ်တမှုတိုးပြီးတော့တရားစွဲထားတယ်ဆိုတာသိရတယ်လို့သူ့ရဲ့ဥပဒေအကျိုးဆောင်ရှင်းနေကြီးဦးခမောင်စောကပြောပါတယ်တဘာဝဘေးရန်ဒီရဲ့စီမံမှုဥပဒေပုံမှ25နှစ်ပါထပ်ပြီးတော့တရားစွဲတာဖြစ်ပါတယ်နေပြည်တော်မှာဒီအာဏာသိမ်းစစ်ကောင်စီကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ဒေါခင်ဂျီဖောင်ဒေးရှင်းကနေပြီးနိုင်ငံခြားငွေစီးဆင်းမှုတွေတွေ့ရှိထားတယ်လို့အချက်အလက်တွေလည်းရရှိထားတယ်လို့ဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောကြားထားပါတယ်အသေးစိတ်ကိုရှင်းလင်းထုတ်ပြန်တာလုပ်မယ်လို့လည်းဆိုပါတယ်ဒေါခင်ဂျီဖောင်ဒေးရှင်းတာဝန်ရှိသူတချို့ကလည်းစစ်အာဏာပိုင်တွေဘက်ကခေါ်ယူမေးမြန်းမှုတွေရှိပါတယ်ဒါဟာဒီဒေါအောင်ဆန်းစုကြည်နဲ့တာဝန်ရှိသူတွေအပေါ်နောက်ထပ်စွဲချက်တင်မှုတွေလုပ်လာမယ်အလားအလာတွေလို့မြင်နိုင်ပါတယ်ဆက်လက်ဖမ်းဆီးခံထားရတဲ့သမရဦးဝင်းမြင့်ကိုလည်းပုံမှန်25နှစ်တရားစွဲထားပါတယ် သူတို့တစ်ယောက်လုံးဒီဖမ်းဆီးခံထားရတာဟာဒီကနေ့ဆိုရင်16ရက်ရှိပါပြီ။ February 1ရက်နေ့အာနာသိမ့်ယူပြီးတဲ့နောက်ပိုင်းဆေးအာနာသိမ့်မှုစန့်ကျင်သူ420ကျော်ဖမ်းဆီးခံထားရတယ်လို့နိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရဲ့အတင် AAPP ကထုတ်ပြန်ထားပါတယ်။ဒီမြန်မာနိုင်ငံမှာအင်တာနက်အွန်လိုင်းဆက်သွယ်မှုကိုထိန်းချုပ်ကန့်သတ်မဲ့စိုက်ဘာဥပဒေတစ်ခုထုတ်ပြန်တယ်ဆိုတဲ့သတင်းတွေပြီးခဲ့တဲ့ရက်ပိုင်းကထွက်ခဲ့ပေမဲ့အဲ့ဒီဥပဒေအစား Electronic ဆက်သွယ်ဆောင်ရွက်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကိုအာဏာသိမ်းယူထားတဲ့စစ်အုပ်ချုပ်ရေးကောင်စီကပြင်ဆင်ပြဋ္ဌာန်းပါတယ်။ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးအမိန့်နဲ့ February 15ရက်နေ့နေ့စွဲနဲ့ပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။အာဏာသိမ်းယူထားတဲ့စစ်အုပ်ချုပ်ရေးကောင်စီကတော့စစ်တပ်ကအာဏာသိမ်းတာမဟုတ်ဘူးလို့ဒီကနေ့ထပ်မံပြောပါတယ်။မဲစင်းအမှားတွေကြောင့်မဲမတမာမှုတွေရှိနိုင်တာမို့အာဏာလွှဲယူရတာဖြစ်တယ်ဆိုပြီးတော့တခါရွေးကပွဲသစ်ကိုကျင်းပပြီးတော့အနိုင်ရပါတီကိုအာဏာလွှဲပေးမယ်လို့စစ်တပ်ပြောခွင့်ရဘုံမှုချုပ်ဇော်မင်းထွန်းကဒီကနေ့နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။စစ်တပ်ရဲ့အာဏာသိမ်းလုပ်ရက်ဟာစစ်တပ်ကိုယ်တိုင်စိတ်တိုင်းကျရေးဆွဲထားတဲ့ဖွဲ့စည်းပုံကိုသူတို့ဘာသာချိုးဖောက်တာဖြစ်တယ်ဆိုပြီးတော့ထောက်ပြနေချိန်မှာပဲစစ်တပ်ပြောခွင့်ရကတော့ဥပဒေနဲ့အညီဆောင်ရွက်တာဆိုပြီးတော့ဒီကနေ့ထပ်မံပြောခဲ့တာပါ။ဒီနေ့နေပြည်တော်မှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲဟာဆိုရင်အယက်သားဆိုရခေါင်းဆောင်တွေကိုဖမ်းဆီးအာဏာသိမ်းခဲ့ပြီးကလေးကပထမဦးဆုံးလုပ်တဲ့သတင်းစာရှင်းလင်းပွဲဖြစ်ပါရဲ့ရှင်။ VOA မြန်မာပိုင်းရဲ့အင်ကာနီညဘက်အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့။အယက်သားအစိုးရစီကနေကာကွယ်ရေးဦးစီးချုပ်ကအာဏာယူအုပ်ချုပ်နေတာကိုမကြေနပ်လို့ကန့်ကွက်ဆန္ဒပြမှုတွေထဲမှာတန်ကာတော်တွေလည်းပါဝင်ဆန္ဒပြကြပါရဲ့။2009ခုနှစ်တုန်းကရွှေဝါရောင်တော်လန်ရေးမှဥဆောင်လှုပ်ရှားခဲ့ကြတဲ့ရဟန်းတော်တွေပူးပေါင်းပြီးတော့ပါဝင်လာပြီးစန္ဒပြလှုပ်ရှားမှုတွေရဲ့ရည်ရွယ်ချက်ကိုမျက်ခြင်မပြတ်ဖို့တိုက်တွန်းနေပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်ကိုစောထက်ကတင်ပြပါမယ်ရှင်
။ရွှေဝါရောင်လှုပ်ရှားမှုတို့ပြည်တွင်းပြည်ပမှာထင်ရှားခဲ့တဲ့2009ခုနှစ်ကငင်းချမ်းတဲ့လှုပ်ရှားမှုတွေမှာပါဝင်ခဲ့ကြတဲ့တန်ဃာတော်တွေရန်ကုန်မြို့ကစန္ဒပြပွဲတွေမှာပူးပေါင်းပါဝင်လာကြတာပါ။ဝန်ထမ်းတွေအလုပ်သမားတွေအပါအဝင်နိုင်ငံအဝန်ကလူရန်စားပေါင်းစုံပါဝင်လာတဲ့အာနာဖီဆိုင်ကြီးလှုပ်ရှားမှုမှာရည်ရွယ်ချက်တွေမျက်ခြေမပြတ်ဖို့လဲရွှေဝါရောင်လှုပ်ရှားမှုဥဆောင်တန်ခါတစ်ပါးဖြစ်တဲ့ဆရာတော်ဦးစန္ဒာတီဝီကမိန့်ပါတယ်
။နိုင်ငံရေးတိုက်ပွဲတစ်ခုမှာနိုင်ငံရေးတောင်းဆိုချက်တွေနိုင်ငံရေးကြွေးကြော်ဆန်တွေပဲဖြစ်တဲ့နယ်လို့ဦးပြန်လို့စားတယ်။အဲ့ဒီနိုင်ငံရေးတောင်းဆိုချက်နိုင်ငံရေးကြွေးကြော်ဆန်တွေဘာဖြစ်နိုင်မလဲဆိုရင်ဦးသွင်းလို့တိုင်းပြည်မှာလက်ရှိဟိုကဆရာနာရှင်စနစ်ဖိနှိပ်ထားဆိုဆရာနာရှင်စနစ်လုံးဝကျဆုံးကြီးနောက်ပြီးတော့မှဒီ2008ဖွဲ့စည်းပုံအခြေခံဥပဒေလုံးဝဖျက်သိမ်းကြီးနောက်ပြီးတော့မှဒီမိုကရေစီစနစ်ဒီမိုကရေစီရရှိရေးပြည်တော်စုဖယ်ရဒီမိုကရေစီပေါ်ဆောင်ရေးနောက်တစ်ခုကတော့ဒီဒေါ်ဆန်းစုကြည်နဲ့တမလိုက်ဦးမြင့်အပါဝင်ဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးအမြန်ဆုံးလွတ်ပြေးဆိုတဲ့ဒီလိုမျိုးတောင်းဆိုသက်တွေကိုကြစ်ကြစ်လစ်လစ်နဲ့တနင်္ဂနွေကတော့ဒီလိုမျိုးတောင်းဆိုလို့ရှိရင်တော့အောင်ဝဲဟာကြာရင်ရမယ်လို့ဥစဉ်အဲ့လိုပြောလင်းပါတယ
်။အာနာပိုင်ကြီးအနေနဲ့ငင်းချတဲ့လှုပ်ရှားမှုတွေကိုအကြမ်းဖက်ဖြိုခွင်းတာပြစ်ခတ်တာမဟုတ်ဘူးလေတိုက်တွန်းခဲ့ကြပါတယ်။တန်ဃာတော်တွေဟာရန်ကုန်မြို့ကစန္ဒပြသူတွေစုဝေးရာကုလသမဂ္ဂရုံးကိုလည်းခြိတက်စန္ဒပြခဲ့ပါတယ်။ကုလသမဂ္ဂရုံးရှိကိုရောက်နေတဲ့ရန်ကုန်တိုင်းလွှတ်တော်ဒလမဲစန္ဒနဲ့ကိုယ်စားလှယ်ဖြစ်သလိုရန်ကုန်တိုင်းလွှတ်တော်ကုစားပြုကော်မတီအဖွဲ့ဝင်လည်းဖြစ်တဲ့ဦးပူပူဦးကတော့ငင်းချတဲ့နေနဲ့ဆက်လက်ကြိုးပမ်းကြဖို့တိုက်တွန်းလိုက်ပါတယ်
။ငင်းချတဲ့ဓမ္မတရားသာလေးကျွန်တော်တို့အောင်နိုင်ခြင်းမြည်ပါလိမ့်မယ်။နော်ဒါကြောင့်ကျွန်တော်တကယ်ထေရဝါဒဗုဒ္ဓဘာသာဝင်စစ်ကြီးဗုဒ္ဓဘာသာဝင်သံဃာတော်တွေဆိုတာဓမ္မအကြောင်းကိုကျွန်တော်နားလည်ပါတယ်သူတို့ကဓမ္မဆက်နဲ့ကျွန်တော်တို့ပြည်သူတွေဘက်ကနေယက်တည်နေတာပါဖြစ်ပါတယ
်ရန်ကုန်အပါဝင်မြန်မာနိုင်ငံနေရာအနှံ့မှာလုံခြုံရေးတိုးမြင့်ထားရကြမှာပဲစန္ဒပြလှုပ်ရှားမှုတွေဆက်လက်ပေါ်ပေါက်နေရပါစန္ဒပြသူတွေကိုအာဏာပိုင်တွေကအင်အားသုံးနှိမ်နင်းတာဖမ်းဆီးတာတွေအင်တာနက်ဆက်သွယ်မှုတွေဖျက်ဆီးတာတွေလိုကန့်သတ်ချက်တွေလည်းရှိနေတဲ့အတွက်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်ကလည်းစိုးရိမ်တဲ့သဘောထားတွေပြောဆိုထားကြပါတယ်။ကျွန်တော်ကတော့ဇော်ထက်ပါ။ရန်ကုန်ကသတင်းပြပို့လိုက်တာပါ
။ကိုဇော်ထက်ဖြစ်ပါရဲ့ရှင်။အခုလိုမျိုးဒီအာဏာသိမ်းမှုစန့်ကျင်ကောက်ကွက်တဲ့လှုပ်ရှားမှုတွေနိုင်ငံအနှံ့ပေါ်ပေါက်ချိန်ကစပြီးတော့ရက်ဆိုင်ထားတဲ့ဒီမိရထားတွေပြန်လည်ပြေးဆွဲဖို့အတွက်အာဏာပိုင်တွေကကြိုးပမ်းနေချိန်မှာမိရထားပြေးဆွဲမှုလုပ်ငန်းတွေကိုပြန်လည်မလည်ပတ်နိုင်အောင်လို့ဆန္ဒပြမှုတွေရှိပါရဲ့။ဒီနေ့ဆိုရင်ဒီရန်ကုန်မြို့ကမိရထားဝန်ထမ်းတွေကကန့်ကွက်ဆန္ဒပြခဲ့ကြသလိုမော်လမြိုင်မြို့ကနေထွက်လာမဲ့ရထားကိုလည်းဆန္ဒပြလူထုကတားဆီးခဲ့ကြတာပါအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်အက်ကနွန်ကသတင်းပေးပို့ထားပါရရှင
်လုပ်ငန်းခွင်မဝင်ပဲကန့်ကွက်ဆန္ဒပြတဲ့လှုပ်ရှားမှုတွေပေါ်ပေါက်ခဲ့ပြီးနောက်ရက်ဆိုင်ထားရတဲ့ရန်ကုန်အသွင်းကမြို့ပတ်ရထားတွေပြန်လည်ပြေးဆွဲနိုင်အောင်အာဏာပိုင်တွေပြင်ဆင်နေချိန်မှာပဲဝန်ထမ်းတွေကန့်ကွက်ဆန္ဒပြခဲ့ကြတာပါ အင်းဆိုင်မြို့နယ်မှာဆိုရင်လည်းမေယထဝန်ထမ်းတွေယထတန်လန်းပေါ်မှာလှဲအိပ်ပြီးဆန္ဒပြခဲ့ကြတာပါအနုညုနဲ့အနာဖေးဆန်တဲ့ CDN လှုပ်ရှားမှုမှာပါဝင်နေတဲ့ဝန်ထမ်းတွေကိုဖိအားပေးခံရပြီးနောက်အခုလိုလှုပ်ရှားခဲ့ကြတာလို့လည်းဝန်ထမ်းအတိုင်းအဝန်နဲ့နှိစက်သူတယောက်ကပြောပါတယ်
။ရန်ကုန်မှာဆိုလို့ရှိရင်မျိုးပါရထားတွေကိုသူတို့ကပြန်ပြီးတော့ဆွဲဖို့လုပ်တယ်ပေါ့နော်။ဘယ်နှစီးလဲဆိုတော့နှစ်စီးလို့ပြောပါတယ်။နှစ်စီးလို့ပြောတဲ့ဟာဘသူတွေကအဲ့ရထားတွေလုပ်လဲဆိုတော့ဒီသူတို့ဟိုရအရာရှိတချို့อ่ะပေါ့เนาะအရာရှိတချို့อ่ะဟိုဘယ်လိုပြောမလဲစီးနေနေမှာပါဘူးဟိုရှင်းပြတော့ပြန်ပြီးတော့လက်တတ်နိုင်တဲ့ပုံစံမျိုးရအောင်ကြိုးစားကြတယ်သဘောပ
ါဒီကနေ့မှာပဲမော်လမြိုင်မြို့ကနေရန်ကုန်ကိုထွက်ခွာမဲ့ယထားကိုလည်းစန္ဒပြလူတို့ကတားဆီးခဲ့ကြပါတယ်ဒီနေ့အစောပိုင်းထွက်ခွာမဲ့ယထားကိုဝန်တန်းနဲ့ထောင်ချီတဲ့စန္ဒပြလူတို့ကတားဆီးခဲ့ကြတယ်လို့လည်းကိုတိုင်တွေ့ခဲ့တဲ့မော်လမြိုင်မြို့ခံတော်နှင်းဖူးကပြောပါတယ်
ဒီလူလူကတော့ဝင်ရတာအဲ့နေရာယထာထွက်လာပြီဆိုတော့ပြီးတော့အဲ့အနာမှာရှိရဲ့ရက်ကွက်ကပြည်သူတွေကအရင်ဆုံးတက်တယ်လို့ပြောတယ်အဲ့ဒီဘောင်မော်တက်ပြီးတော့ပိတ်ဆို့ထားတယ်လို့ပြောတယ်အဲ့တော့မှဆန္ဒပြနေတဲ့သူတွေကအဲ့ဒီကိုတွားပြီးပူပေါင်းရတာတစ်ဖက်ပြီးတစ်ဖက်ဆန်ကယ်ကြားနဲ့လိုက်သွားကြတာ
ခေးတယ်မပါထောက်ခွာမဲ့ယထာဟာဆန္ဒပြလူသူရဲ့တားဆီးမှုကြောင့်ပြန်လဲဆက်ခွာသွားတယ်လို့လည်းပြောပါတယ်နောက်ပိုင်းမှာတော့ယထာကိုပိတ်ဆို့တားဆီးဆန္ဒပြခဲ့ကြတာမော်လမြိုင်ယထာဗူဒာရောက်မှာလောင်ချောင်ရဲတပ်ဖွဲ့တွေအင်အားတိုးမြင့်လိုက်ကြောင်းလဲဒေတာခန်တွေက VOA ကိုပြောပါတယ်။စစ်အုပ်ချုပ်ရေးကောင်စီရဲ့ပထမဆုံးအကြိမ်ဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့ဆန္ဒပြလှုပ်ရှားမှုတွေပေါ်ပေါက်နေချိန်ကစလို့ရက်ဆိုင်နေတဲ့ယထာပို့ဆောင်ရေးလုပ်ငန်းတွေအတွက်စစ်တပ်ကတာဝန်ယူနိုင်စွမ်းရှိကြောင်းပြောခွင့်ရပုဂ္ဂိုလ်ပုံမှုချုပ်စော်မင်းထွန်းကပြောဆိုခဲ့ပါတယ်။ဆန္ဒပြလှုပ်ရှားမှုတွေကိုဥဆောင်သူတွေကတော့အစိုးရရန်တရားတွေကိုဆက်လက်ရက်ဆိုင်ထားနိုင်ဖို့အလုံမစင်ပဲဆက်လက်ဆန္ဒပြဖို့လည်းတိုက်တွန်းထားကြပါတယ်ရှင်
။ VOA သတင်းတောက်အက္ခနော်ဖြစ်ပါတယ်ရှင်။ဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အာနာသိမ့်ယူခဲ့တဲ့ February 1ရက်နေ့ကဖမ်းဆီးထားတဲ့နိုင်ငံတော်အတိုင်ပင်ခံဒေါင်ဆန်းစုကြည်ကိုအမှုနောက်ထပ်တစ်ခုတိုးပြီးတော့တရားစွဲထားတယ်လို့ဥပဒေအကျိုးဆောင်ရှင်းနေကြီးကပြောပါတယ်။နေပြည်တော်မှာဆက်လက်ဖမ်းဆီးခံထားရတဲ့ဒေါင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုဒီကနေ့ video conferencing နဲ့ရုံးထုတ်မှအခုလိုထပ်ပြီးတော့သိရတာဖြစ်ပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်စုစုကတင်ပြပါပါရှင
်။ဖမ်းဆီးထိန်းသိမ်းခံထားရတဲ့ရပ်သားအစိုးရခေါင်းဆောင်နှစ်ယောက်ကိုနေပြည်တော်စဘူသီရီမြို့နယ်တရားရုံးမှာ video conferencing နဲ့ရုံးထုတ်ရမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကိုတဘာဝဘေးရန်ကြီးရဲ့စီမံခန့်ခွဲမှုဥပဒေပုံမှန်နဲ့နောက်ထပ်တရားစွဲဆိုထားတဲ့အကြောင်းသိခဲ့ရတယ်လို့ဥပဒေအကျိုးဆောင်ဦးခင်မောင်စောကပြောဆိုလိုက်တာဖြစ်ပါတယ်။သမရဦးဝင်းမြင့်ကိုတော့အရင်ကဆွဲဆိုထားတဲ့ပုံမှန်နဲ့ပဲဆွဲဆိုထားကြောင်းလဲနေပြည်တော်မှာသတင်းထောက်တွေကိုပြောဆိုလိုက်တာပါ
အမှုတွေကတော့ကျွန်တော်တို့သိတာလည်းနည်းနည်းလေးကွာသွားတယ်ရနော်နိုင်ငံတော်အတိုင်ပင်ခံကအမှုတွေကကျွန်တော်တို့သိထားတာကပို့ကုန်ကျိုးကဥပဒေပုံမှန်9နဲ့ဝင်လို့ပုံမှန်7နဲ့ကျွန်တော်တို့ဆွဲထားတဲ့အပုတစ်ခုပဲရှိပါတယ်ရမန်ယူတာအခုတော့ပုံကုန်သွင်းကိုဥပဒေပုံမှန်7နဲ့ကျွန်တော်တို့ဝင်လို့တမှုအဲ့ဒီမှုကအမှုနံပါတ်38နော်2021အဲဟိုကဇုံတိတရားယူနော်နောက်တမှုကတော့ဒီသဘာဝဘေးအန္တရာယ်နော်ဟိုစီမံမှုဥပဒေပုံမှန်25နော်အဲ့ဒါတော့အမှုနံပါတ်ယာကြီး38ပေါ့အဲ့နှစ်မှုနဲ့တင်ပါတယ်အဲ့ဒါနဲ့သမရာကြီးကတော့ဟိုကနဲ့တင်ပါတယ်အဲ့ဒီတော်တော်ဖေးအန်ဒီစီမံခန့်ခွဲဥပဒေပုံမှန်25နဲ့ပဲ
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တမနာတို့ကိုဆွဲဆိုထားတဲ့တဘာဝဘေးရန်ကြီးရဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25အရာအပြည့်ရှိကြောင်းဆုံးဖြတ်မယ်ဆိုရင်တော့အမြင့်ဆုံးပြစ်ဒဏ်ထောင်နဲ့3နှစ်ကြားခံရမှာဖြစ်ပြီးအတိုင်ပင်ခံပုဂ္ဂိုလ်ကိုဆွဲဆိုထားတဲ့ပုဂ္ဂိုလ်သွင်းကုန်ဥပဒေပုံမှန်8ဟာလည်းအမြင့်ဆုံးပြစ်ဒဏ်ထောင်နဲ့3နှစ်ကြားခံရနိုင်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အတွက်ရှင်းနေဥက္ကမောင်စောကအမှုမှလိုက်ပါဆောင်ရွက်ပေးဖို့ရည်ရွယ်ထားပြီးဥပဒေပညာရှင်ဖြစ်တဲ့သမ္မတဦးဝင်းမင်းကတော့ကိုယ်တိုင်အမှုကိုရင်ဆိုင်ကောင်းရင်ဆိုင်မွဲရှိတယ်လို့လည်းရှင်းနေဥက္ကမောင်စောကပြောပါတယ်။နောက်တစ်ချိန်ရုံချင်းကိုတော့လာမယ့်မတ်လတရနေ့မှာချိန်ဆထားပြီးဗီဒီယိုကွန်ဖရင့်နဲ့သာရုံထုတ်လိုက်မယ်လို့လည်းပြောပါတယ်။
အဲ့တော့ရုံချင်းကတော့တရက်အမှုတွေအတွက်နှစ်ဖက်ရှင်းနေပြီလား။ဟိုကလုပ်ပါမယ်။ဟိုဟိုဗီဒီယိုကွန်ဖရင့်နဲ့လည်းနော်သူတို့လက်ရှိနေတယ်ခိုင်ခိုင်ချင်းလက်ရှိနေတယ်ဒါပေမဲ့ကျွန်တော်တို့ကတော့နှစ်ဖက်ဥပဒေရရှိနေကျွန်တော်တို့ကတရားသူရင်းနဲ့ညှိစီပါဒီအမှုကို CMB လုပ်ပါမယ်အားလုံးတိတဲ့အတိုင်းမဟုတ်ဘူးနောက်ပဲလုပ်ဘူး case management program အောက်မှာဒီမှုကိုဘယ်လိုစစ်ဆေးမလဲဆိုတာ အဲ့ဒီနေ့ကျတော့ကျွန်တော်တို့အကောင့်ထဲပေါ်ပါလိမ့်မယ်
ဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ဘော်တရားဆွဲဆိုထားပေမဲ့တရားရုံးလုပ်ငန်းတွေရှင်းရှင်းလင်းလင်းမရှိတဲ့အပေါ်မှာဥပဒေပညာရှင်တွေဝေဖန်နေကြပါတယ်။တရားဆွဲခံထားရသူတွေရှင်းနေဖြစ်သူနဲ့တွေ့ခွင့်မရတာ၊ရုံးငိမ့်ကိုတရားရုံးသဘောဆန္ဒနဲ့ရက်အပြောင်းရွှေ့လုပ်တာတွေဟာအခြေခံအခွင့်အရေးတွေကိုချိုးဖောက်ရရောက်တယ်လို့ပြည်ထောင်စုရှင်းနေများနဲ့ဥပဒေအထောက်အကူပြုသူများအဖွဲ့ဥက္ကဋ္ဌရှင်းနေဦးကြည်မြင့်က VOA ကိုပြောပါတယ
်။ရုံးငိမ့်တွေကို18ရက်နေ့မှာလို့ဥက္ကမောင်စောတို့ကကြတော့ပြန်လို့ပြောတယ်။ပထမရက်မှာ15ရက်နေ့စီနေတာဟုတ်18ရက်နေ့လို့ပြောတယ်ပြောပြီးတော့တခါ16ရက်နေ့မှာထုတ်တယ်ဆိုတော့အဲ့ဒါငါတို့လုတ်ချင်လို့လုပ်မယ်ငါတို့ကတရားရုံးမယ်ဆိုတဲ့အခါကျတော့တရားရုံးကိုနိုင်ငံဥပဒေကြီးမလေးစားတော့ရောက်တာပေါ့နော်ဒါကြတော့အဲ့လောက်ထိကတော့ပမာကန်လုတ်တင်တယ်လေဟုတ်မလားအဲ့အဲ့ဒါပဲဗျာ
အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတော့ထိမ့်သိမ်းခံထားရတဲ့ဒေါအောင်ဆန်းစုကြည်နဲ့အဆက်အသွယ်ရဖို့တောင်းခံခဲ့တာကိုမြန်မာအာဏာပိုင်တွေကငြင်းပယ်ခဲ့ကြောင်းပြောဆိုထားပါတယ်ကူလာတမကနဲ့အမေရိကန်အပါအဝင်နိုင်ငံတကာအသိုင်းအဝန်းကလည်းအရသာအစိုးရခေါင်းဆောင်တွေအပါအဝင်ဖမ်းဆီးခံရသူတွေကိုပြန်လွှတ်ပေးဖို့လည်းတိုက်တွန်းထားပါတယ်ရှင
်။ VOA သတင်းတောက်မဆုစုသတင်းပို့တာဖြစ်ပါတယ်ရှင်။နေပြည်တော်မှာလှုပ်တဲ့အာနာသိန်းစစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲမှာတော့ Talking G Foundation ကနေပြီးတော့နိုင်ငံခြားစီးဆင်းငွေတွေစီးဆင်းနေတာတွေ့ရှိထားတယ်လို့ဒီအချက်အလက်တွေကိုလည်းရရှိထားတယ်လို့ဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောကြားပါတယ်။အသေးစိတ်ကိုရှင်းလင်းထုတ်ပြန်မယ်လို့လည်းဆိုခဲ့ပါတယ်ရှင်။ဖန်စီခံထားရတဲ့ဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုပြန်လွှတ်ပေးဖို့အတွက်တောင်းဆိုတာအပါအဝင်ဆက်အနာတင်ထားတာကိုအဆုံးသတ်အောင်တောင်းဆိုတဲ့လမ်းပေါ်ထွက်ဆန္ဒပြပွဲတွေမှာတော့လူရန်စားပေါင်းစုံကဒီပုံစံမျိုးစုံနဲ့ပါဝင်နေကြပါတယ်။ရန်ကုန်မြို့ကဂီတအတုပညာကျွမ်းကျင်သူလူငယ်တချို့ကလည်းဆန္ဒပြပွဲတွေမှာတေးဂီတနဲ့ဆန္ဒဖော်ထုတ်နေကြပါတယ်။အခုလိုမျိုးထူးထူးခြားခြားတေးဂီတနဲ့ဆန္ဒပြလှုပ်ရှားနေသူတွေအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်အိမ်တနာထွန်းကတင်ပြပါမယ်ရှင်။
နာပြပွဲတွေသတင်းတစ်ပတ်ကြော်လာတဲ့အထိဆက်လက်အရှိန်ကောင်းနေသလိုအလှအသီးသီးကပုံစံအမျိုးမျိုးနဲ့ပါဝင်လှုပ်ရှားနေကြတာပါရန်ကုန်မြို့မှာဆိုရင်လည်းဂီတအနုပညာနဲ့ဖျော်ဖြေရင်းဆန္ဒပြလှုပ်ရှားနေသူတွေရှိပါတယ်မြင်းဒီကုန်းဂုံကျော်တရာအောက်ကယူကလီဂီတသေးသေးလေးတွေနဲ့တိခတ်ဖျော်ဖြေနေတဲ့လူငယ်တချို့ကတော့ဆန္ဒပြလှုပ်ရှားမှုတွေအချိန်ကြာလာတာနဲ့အမျှစိတ်ဖြည်းစည်းမှုတွေကတက်တာရရအောင်ရည်ရွယ်တာဖြစ်တယ်လို့ပြောကြပါတယ
်ဂီတဆိုတော့အကုန်လုံးစိတ်စိတ်ခုခွားလဲပေးတယ်အပန်းလဲဖြစ်သေးတယ်အခုကတော့ဟိုပြောရလို့ပဲကျွန်တော်တို့ဒီညဆိုရင်လဲပြည်သူတွေကကောင်းကောင်းအိပ်ရတော့ဘူးဘာလို့ဒီ6လက်နာတို့ဘာလို့ရှိတယ်အခုကျတော့ပြည်သူတွေကလဲဟိုပြောလို့ပဲအားနဲ့တော့ဟိုအကုန်လုံးလဲမထွက်နိုင်တော့ဟိုဒီရက်ဆိုရင်ကျွန်တော်တို့ဒီမှာဆိုရင်ဒီကပုံများရဲ့ဗျာလူဝင်ကဟိုဆန္ဒပြလူဝင်ကပုံများရဲ့ဒါပေမဲ့အခုကျတော့ညပိုင်းကျတော့အင်းအားနိုင်ကြတော့တို့ကမထွက်နိုင်ကြဘူးလို့ဆိုတော့ကျွန်တော်ဒီဂီတဘာလို့ဒီမို့လှုပ်လဲဆိုတော့ကျွန်တော်မြင်တော့နှစ်ချက်ပေါ့ဘာသာနဲ့ချက်ကျွန်တော်လဲဒါကိုရောက်တဲ့နေရာကိုတက်ဆက်တဲ့အမှုပညာနဲ့ဒါပါဝင်တယ်ဒီဟွာပေါ့ဒီကျွန်တော်တော်လန်ရေးထဲမှာပြီးရင်ကျွန်တော်နံပါတ်ချက်ကတော့ကျွန်တော်ဒီဟိုဂီတာနဲ့ဒီဟိုဆန္ဒပြလူပဲဖြစ်ဖြစ်ဒီနောက်ပါဝင်တဲ့လူဖြစ်ဖြစ်ဒီကျွန်တော်ဂီတာတန်လေးကြားလာတဲ့စိတ်အားတက်စေစေခြင်းနဲ့ယူရချက်ရပြီးတော့အပန်းလေးဖြည့်စေခြင်းနဲ့ယူရချက်နဲ့ကျွန်တော်တို့ဒီ group ကနေပြောကျွန်တော်ဦးစီးပြောလို့ရဖြစ်ပါတယ်ဗျာ
ရန်ကုန်မြို့ကဆန္ဒပြသူတွေအဓိကစုဝေးရမြင်းဒီကုန်းမှာပဲလူငယ်တချို့ဟာလည်းတည်တချင်းတွေတန်ချက်တွေကိုဂီတနဲ့တွဲဖက်ပြီးဆန္ဒပြပွဲတွေမှာပါဝင်လှုပ်ရှားနေကြပါတယ်
။ညီမတို့ဒီအဖက်လူငယ်တွေဖက်ပေါ့နော်တငယ်ချင်းတွေကဒီနားမှာပဲညီမတို့ဆိုဒီနေ့လဲဆိုလို့ရှိရင်ကွန်နယ်ရဆယ်ရနောက်လောက်ရှိသွားပြီပေါ့နော်။ဒီနေ့16ရက်နေ့ပါအပါဆိုလို့ရှိရင်တော့ဒါမှဆန္ဒချင်းတော့ညီမတို့ရဲ့အကုတ်ဖက်လေးလေးကိုဒီတိုင်းအထိုင်တပိတ်လေးတွေဒီအချက်နဲ့တန်ပေးတယ်နောက်တော့ညီမတို့ဒီပါဖြစ်တော့အမတယောက်ကသူဒရအသေးလေးနဲ့ပေါ့နော်တယောက်ထဲသမားကညီမတို့နဲ့ဒူပေါင်းရအားဖြတ်ပေးတယ်ညီမတို့အခုကုန်လုံးတည်တယ်ညီမတို့ကဒီတက်ဆာတချင်းလေးနဲ့ပေါ့နော်ညီမတို့ဒီလိုမျိုးလေးတိုင်တယ်ဒီမှာပဲအထိုင်လိုမျိုးလုပ်တယ်အစတော့တယောက်ထဲပဲမြန်အခုနောက်မှတချို့ကတော့ချို့ဝါသနာရှင်လေးပေါ့ချို့ဝါသနာရှင်လေးဒါလည်းသူတို့ဒီဟိုမျိုးဒီနေရာလေးမှာ live ပါဝင်အားဖြတ်ပေးတယ်ပေါ့နော်ဒီတက်တာတချင်းလေးနဲ့ဒီတီလန်တီမန်လေးတိရခါတချို့ကသာသူတို့စိတ်ထဲမှာအားနဲ့သူတို့ခံစားရတယ်ဆိုပြီးတော့ဒီတီဝမ်ဗန်လေးရှိရနေရလေးတွေမှာလာပြီးတော့ဂျိုင်းကြမျိုးလေးတွေလည်းရှိရမှာ
ရန်ကုန်အပါအဝင်မြန်မာနိုင်ငံနေရာအနှံ့ဆန္ဒပြပွဲတွေကြောင့်လုံခြုံရေးတပ်ဖွဲ့တွေတုံ့မြင့်ချထားတဲ့ခြားကပဲလမ်းပေါ်ထွက်ဆန္ဒပြမှုတွေကလည်းဆက်လက်ပေါ်ပေါက်နေတာပါဆန္ဒပြလှုပ်ရှားမှုတွေကိုဆက်ထိန်းထားနိုင်အောင်အမှုပညာနဲ့ကြိုးပမ်းတာဟာနီလန်ဆောင်တစ်ခုအဖြစ်နဲ့ယူဆသူတွေလည်းရှိပါတယ်အကြမ်းမဖက်တဲ့အာဏာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်ဖို့တိုက်တွန်းမှုတွေထွက်ပေါ်ခဲ့ပြီးတဲ့နောက်ရန်ကုန်မန္တလေးနေပြည်တော်အပါအဝင်မြန်မာနိုင်ငံအနှံ့ဆန္ဒပြလှုပ်ရှားမှုတွေဆက်တိုက်ပေါ်ပေါက်နေတာပါဝန်ထမ်းတွေအလုပ်သမားတွေအပါအဝင်လူတန်းစားပေါင်းစုံပါဝင်တဲ့လှုပ်ရှားမှုတွေကိုလ လုံခြုံရေးတပ်ဖွဲ့ဝင်တွေကမကြသေးခင်ကစအင်အားသုံးနှိမ်နှင်းတဲ့ဖြစ်ရတချို့လည်းရှိခဲ့ပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်းကတော့ငြိမ်းချမ်းတဲ့လှုပ်ရှားမှုတွေကိုအင်အားသုံးနှိမ်နှင်းတာတွေဖမ်းဆီးတာတွေမလုပ်ဖို့လည်းတောင်းဆိုထားကြပါတယ်ရှင်။
ဒီရွေးမြန်မာဝိုင်းသတင်းတောက်အင်တာနက်ထွန်သတင်းပို့တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံအနှက်မှာဒီစစ်အာဏာသိမ်းမှုအပေါ်ကန့်ကွက်ဆန္ဒပြမှုတွေအခုလိုမျိုးပေါ်ပေါက်နေချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေချားမှာတော့ဒီအပိုင်းအတွင်းမှာတိုက်ပွဲတွေပြင်းထန်နေပါတယ်တိုက်ပွဲတွေကြောင့်အရသာတချို့ထိခိုက်သေးဆမှုတွေရှိသလိုယာနဲ့ချီတဲ့ဒေသခံတွေလည်းနေရဆွန့်ခွာထွက်ပြေးနေကြရပါတယ်အပြည့်အစုံကိုတော့ VOA မြန်မာဝိုင်းသတင်းတောက်ကိုမိုးစောကတင်ပြပါမယ်ရှင်
ရှမ်းပြည်နယ်မြောက်ပိုင်းကကြောင်မဲမြို့နယ်နဲ့နမ်တူမြို့နယ်တွေမှာ SSPP ခေါ်ရှမ်းပြည်တိုးတက်ရေးပါတီ PSLF TNLA ခေါ်ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦးပူးပေါင်းတပ်တွေနဲ့ RCSS ခေါ်ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီတို့တိုက်ပွဲဖြစ်ပွားနေတာပါကြောင်မဲမြို့နယ်ကတိုက်ပွဲတွေကြောင့်အရက်သားတချို့ထိခိုက်သေဆုံးခဲ့ရတယ်လို့ဒေသခံ400လောက်နေရဆွန့်ခွာထွက်ပြေးနေရကြောင်းလဲဒုက္ခသည်တွေကိုကူညီနေတဲ့အုံကန်ကျေးရွာကကျောင်းထိုင်ဆရာတော်ဦးစံတော်ပါသားကမိန့်ကြားပါတယ်
တော်ဆန်တဝိုင်းမှာတော့မနေ့က3ရက်ထက်တိုက်တိုက်ပွဲဖြစ်နေရဒီကတော့ဆန်ရောခနာပြောတောင်ပလို့ရောဘလောဝိုင်းရောဒီကကုန်းတာရောတိတ်ရောတန်သေးရောဒီမှာစစ်ပေးစီရှောင်းနေပြေးလာကြမှာပန်ကန်မှာတော့အများကြီးပဲရှိတယ်ခနာတော့ကြည့်လိုက်တော့အနည်းဆုံး300လောက်ရှိတယ်အုံငါမှာတော့80လောက်ရှိတယ်ဒါတော့မှတချို့မပြေးနိုင်တဲ့ခါတွေကျွာထဲမှာအဲပိတ်မိတဲ့ခါတွေအများကြီးရှိသေးတယ်ဘလောဝိုင်းမှာဟိုပုံးတွေကျလို့အိမ်ထဲမီးလောင်အဲမိတောင်တဲ့ထဲမှာလူနှစ်ယောက်တည်ရဲ့ဥက္ကဋ္ဌတွေပြောတယ်ကိုဝင်ဆောင်တယောက်တည်ရဲ့တေးပြောက်ကအနည်းဆုံး3ယောက်ရှိတယ
်ကိုဗစ်ကာယောဂါနဲ့ဆန္ဒပြပွဲတွေကြာတိုက်ပွဲဖြစ်ပွားရာကြေးရွာတွေကိုဒေသခံအကူအညီပေးရေးအဖွဲ့တွေတွားရောက်နိုင်တဲ့အခြေအနေမရှိသေးကြောင်းလဲကြောင်မဲမြို့ဇီဝိတဒါနလူမှုကူညီရေးအသင်းကဥတမောင်သိန်းကပြောပါတယ
်ဒီကနောက်ထပ်ဖြစ်ကတော့ဒီကြောင်မဲမှာလည်းဆန္ဒတွေကြာနေကြတယ်အကော်ရီတင်ဆန္ဒလည်းရှိနေတယ်နောက်တိုက်ပွဲဖြစ်တာလည်းမဖက်ဖြစ်တဲ့တိုင်းလာလည်းလည်းကိုကြီးကဟိုပြော်ရဲထုတ်ခွက်မပြေးတာပေါ့နော်မပြေးတာဆိုတာလည်းဒီရေးကြီးကသူကဖြစ်တဲ့နေရာမှာအကုန်လုံးဘိုင်းကိုကျင်ပါလိမ့်ကြည့်ဆိုတော့အဲ့တော့ထွက်လာနိုင်ပြီပေါ့တော်တော်ကြီး
ကြောင်မဲမျိုးနယ်အတွင်းဖြစ်တဲ့တိုက်ပွဲတွေဟာ RCSS နဲ့ SSPP TNLA ပူးပေါင်းတက်အကြဖြစ်ပွားနေပြီဒီနေ့နေကင်းပိုင်းမှာတော့ငြိမ်သက်နေကြောင်းဒေသခံတွေကပြောပါတယ်တချိန်တည်းမှာပဲနမ်တူမြို့နယ်အတွင်းမှာတော့ RCSS နဲ့ TNLA အကြတိုက်ပွဲဖြစ်ပွားနေတာကြောင့်ဒေသခံ300ကျော်လောက်တင်းရှောင်နေရကြောင်းနမ်တူမြို့ကစစ်ရှောင်တွေကိုကူညီနေတဲ့ဦးဆိုင်ပညာကပြောပါတယ်န
မ်တူမြို့ရဲ့ပြည်ပလူကျောင်းမှာ14ရက်နေ့ကရောက်တာလေဒီငုံစုက16စုသားကနေ15မကသုံးပြီးလေ55ပေါ့နော်အခုဒီနေ့ရောက်တာနမ်တူကုန်းကျေးရွာကအားလုံးဒီငုံစုက14စုသာမန်စစ်ဥမာက30အားလုံး50ဖြစ်ပေါ့နောက်ပြီးတော့ကျွန်တော်ဟိုမာတန်ကြီးရောပို့ပြီးပို့ပြီးကြောင်းပါကယူနေရကျော်လုံးပြန်ရောက်တယ်လို့ပြောတယ်ဒီအားလုံးပြန်လာကျော်လုံးပြန်လာတယ်
နမ်တူမျိုးနယ်အတွင်းမှာလက်ရှိမှာလည်းတိုက်ပွဲဖြစ်ပွားနေပြီးပောက်ကွဲတံတွေကိုနမ်တူမျိုးပေါ်ကကြားနေရကြောင်းပြောပါတယ်ဒီလ9ရက်နေ့လောက်ကလည်းတီဘောမျိုးနယ်အတွင်းမှာ RCSS တပ်ဖွဲ့ကိုတမ်ရော်ကတရင်9ရင်းလောက်နဲ့ပူပေါင်းတိုက်ခိုက်ခဲ့ကြောင်း RCSS ကသတင်းထုတ်ပြန်ခဲ့ပါတယ် RCSS နဲ့ SSPP TNLA ပူပေါင်းတပ်တွေအကြားမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလနဲ့ဒီနှစ်ဇန်နဝါရီလတွေကလည်းကြောင်မဲနဲ့နမ်တူမျိုးနယ်အတွင်းမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့ပြီးထောင်ထဲချီတဲ့စစ်ရှောင်တွေနေရာဆွန့်ခွာခဲ့ရဘူးပါတဲ့။ငြိမ်းချမ်းရေးဆွေးနွေးမှုတွေနဲ့ကိုဗစ်ကာယောဂါထိန်းချုပ်ရေးအတွက်ဆိုပြီးတမ်ရော်ကဒီလကုံအထိနိုင်ငံအဝန်တစ်ဖက်သက်အပြည့်ရထားချိန်မှာပဲတိုင်းရင်းသားဒေသတချို့မှာတိုက်ပွဲတွေဖြစ်ပွားနေတာလည်းဖြစ်ပါတဲ့။
VOA American တဲ့ရုပ်သံတဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ရိုက်ထည့်လိုက်တာနဲ့ကျမတို့ view in မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်8473748.info ဖြစ်ပါတယ် ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာဝိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bambies လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabambies ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamies ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabambies ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ကျွန်မစုမြတ်မဆရာနာသိမ့်ဖူကိုစန့်ကျင်ပြီးတော့စစ်ကောင်စီကိုကန့်ကွက်တဲ့လှုပ်ရှားမှုမှာပြည်သူအလုံးတညီတညွတ်ထဲပါဝင်ရင်အောင်မြင်မှုရမှာတည်ကြတယ်လို့ဆန္ဒပြဝဲရိမှာကိုရိုင်းပါနေတဲ့တက်ကြွသူလူငယ်တယောက်ဖြစ်တဲ့မတ်ရှားရမုံက VOA မြန်မာပိုင်းကိုပြောပါတယ်နိုင်ငံတကာမှာရှိနေတဲ့မြန်မာတွေအားပေးဝါရံနေကြတာကိုလည်းကျေးဇူးတင်တယ်လို့ဒီထက်ပိုပြီးတော့စ조사လှုပ်ဆောင်ပေးကြဖို့လည်းသူကတိုက်တွန်းပါတယ်ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ရှင
်မချားရီမုံပထမဆုံးကျွန်တော်တို့အခုစကားပြောတာမြန်မာစံတော်ချိန်ညနေ၄နာရီမီပါရှိပြီပေါ့နော်ဆိုတဲ့အခါကျတော့ဒီကနေ့ရန်ကုန်မြို့တော်ဝန်းကစနားပြပွဲတွေအခြေအနေဘယ်လိုရှိပါသလဲဒီလူညိုရေးတက်တွေနဲ့ထိတိုက်တွေ့တာမျိုးရှိပါသလားဟိုတခုခုရုံးစက်ခတ်အခြေအနေမျိုးရှိပါသလားအေးအေးဆေးဆေးပါပဲလား
โอเคအခုချိန်ကြီးတော့ဒီရန်ကုန်အခြေအနေရပါတော့ရုံးရင်ဆန်ခတ်တွေဖြစ်နေတာမျိုးတော့မရှိဘူးဒါပေမဲ့ဟိုပိတ်ဆို့တားဆီးတာတွေရှိတယ်ဟိုပိတ်ဆို့တားဆီးတာမဟုတ်ရင်တော့အနာနေပြီးတော့နှောက်ရတဲ့ပုံစံဟိုအကယ်၍ဟိုဒီဘက်ကနေပြီးတော့ဟိုဆန္နာပြတဲ့သူတွေရတာဟိုသူတို့ကြောက်ရွံ့ထိတ်လန့်နေမယ်ဆိုရင်တော့ဒါသူတို့ဘက်ကပြန်ပြီးတော့ဟိုပြန်ဖျဲချောင်းမဲ့ပုံစံပါเนาะရှင်းပြရအောင်အဲ့လိုပုံစံမျိုးတွေနဲ့ဟိုအဟန်တားတွေလုံနေတဲ့ဥစားတွေတော့ရှိတယ်ဒါပေမဲ့ဒါတွေကိုပြည်သူတွေကဟိုရန်ကုန်မြို့ကပြည်သူတွေကအေးအေးဆွေးကြော်လွားနိုင်တာတွေတွေ့ရတယ်ပေါ့နော်အခုလက်ရှိအခြေအနေဒီရန်ကုန်အခြေအနေရတော့
ဟုတ်ကဲ့ဆိုတော့တချို့မြို့တွေအထူးသဖြင့်တော့မန္တလေးပေါ့နော်မန္တလေးမှာဆိုရင်မနေ့ကလည်းပဲရဲရရိုက်နှက်ပြီးတစ်ခတ်ပြီးတော့ကြိုခွဲတဲ့အထိဖြစ်တယ်ဒီနေ့လည်းပဲရိုက်တာနှက်တာဖြိုခွဲတာတွေကျွန်တော်တွေ့ရပါတယ်ဆိုတော့ရန်ကုန်မှာကတော့အခုချိန်ဒီဒါမျိုးတွေမကြုံရသေးဘူးမရှိသေးဘူးအဲ့လိုမျိုးအပြင်းထန်အင်အားသုံးကြိုက်တွေတာမရှိသေးဘူးဆိုတော့မန်ရှားရမုံတို့အနေနဲ့တစ်ဖက်စစ်ကောင်စီဘက်ကနေပြီးတော့အဲ့လိုအင်အားသုံးဖြိုခွဲလာနိုင်မဲ့အခြေအနေကိုရောခံမှန်းထားတာမျိုးရှိပါလား
ခမန်းနာရရှင်ဘာဖြစ်လို့လဲဆိုတော့ဟိုတခြားနေရာတွေမှာမပစ်ခင်တဲ့ရန်ကုန်မှာဒီဆန္ဒပြပွဲအရှိန်ဒုတိယရက်မှာတော်တော်ကြီးကိုအရှိန်အားကောင်းလာတာရှိရပါတော့အဲ့ဒီနေ့မှာတည်းကဒီရေကားတွေဟိုစစ်တပ်အင်အားတွေတိုးချဲ့ပြီးခြတဲ့ဟိုပုံမှန်ဆိုရဲတွေလောက်ပဲတားဆီးတာရှိရလေနော်အခုကရဲနောက်မှာစစ်သားတွေကခံတပ်အနေနဲ့ထပ်ပြီးတော့ခြတဲ့ဟိုအဆောက်ခြတဲ့ပုံစံမျိုးတွေတွေ့ရတယ်အဲ့လိုဆိုတော့ဟိုသူတို့ဘက်ကဘာမှမလုပ်ဘူးလို့ပြောလို့ရတဲ့အခြေအနေမရှိဘူးဟိုတခုခုလုံနိုင်တယ်ဒါပေမဲ့ဟိုကျမအထင်ပေါ့နော်တခြားနေရာတွေမှာလုံနေပြီရန်ကုန်မှာမလုံသေးဘူးဆိုတာတခြားနေရာတွေကရန်ကုန်နဲ့ရှင်မဲ့ဆိုရင်လမ်းအဖြစ်ကြည့်မလားနေရာအဖြစ်ကြည့်မလားတစုတစီရဲလို့ဖြစ်တယ်ဘယ်နေရာမှာစုံမဲ့ဆိုစုံရက်ကတခုတည်းဖြစ်တဲ့အတွက်ကြောင့်မို့လို့သူတို့အနေနဲ့ဒီလူတွေဒီနေ့ဖြိုလိုက်ရင်နောက်ရက်လူနေဝါမယ်ဆိုတဲ့ကြီးရွယ်ချက်နဲ့လုတ်တယ်လို့တော့ကျွန်တော်ထင်တယ်ဒါပေမဲ့ဟိုတိတ်ဟိုဟာဖြစ်ပါတယ်ဒေတာတိုင်းမှာကဘယ်လိုပဲခွက်ခွက်လူကအချိန်ထိုးနဲ့ညာလာတာတွေ့ရတယ်ရန်ကုန်မှာကျတော့တနင်္လာမှာဖြူခွင်းလိုက်ပြီမယ်လေအကယ်၍စုလီမှာဖြူခွင်းနေပဲတော့လဲရမ်းမှာအုံကြောင်းမှုဖြစ်မယ်မြင်းနေကုန်းမှာအုံကြောင်းမှုဖြစ်မယ်စုရက်တွေအများကြီးနဲ့ဟိုခွဲထွက်နေတယ်လို့ဖြစ်တာပေါ့နော်အဲ့လိုဆိုတော့ဟိုသူတို့အခုချိန်ကြီးရန်ကုန်မှာမလုတ်သေးဘူးဆိုတာကတခုခုကြံနေရလဲဖြစ်နိုင်တယ်ဒါပေမဲ့အချိန်မရွေးလဲထလုတ်နိုင်တဲ့အချိန်နေဖြစ်နိုင်တယ
်ဟုတ်ကဲ့ခင်ဗျာနောက်တစ်ခုကတချို့သတင်းတွေကရေးကြပါတယ်ဟိုသတင်းအများကြီးတော့မဟုတ်ပါဘူးပြောကြဆိုကြရလေပဲကျွန်တော်တချို့အတန်ကြားရပါတယ်ဒီရက်ပိုင်းဒီမှာပေါ့နော်ဒီတရက်နေ့ရက်အတွင်းမှာဆန္ဒပြပွဲတွေရန်ကုန်ကဆန္ဒပြပွဲတွေလူနည်းလာတယ်အချိန်နည်းနည်းရော့လာတယ်ဆိုပြီးတော့ပြောကြတာရှိတယ်မရှားရမုံတို့ကကိုယ်တိုင်ဒီဆန္ဒပြပွဲတွေမှာရှိနေတာဆိုတော့အဲ့ဒီအပေါ်မှာမရှားရမုံဘယ်လိုမြင်ပါသလဲ
ဟုတ်ကဲ့ဟိုအဲ့ဒါကဟိုမဟုတ်ဘူးပြောနေတယ်လို့မျိုးဟိုလူတွေနည်းဝတယ်ဆိုတာမဟုတ်ဘူးလူတွေနည်းဝတယ်ဆိုတာလမ်းပေါ်တွေမှာလူတွေနည်းဝတာဟုတ်တယ်ကားလမ်းမကြီးတွေမှာပုံမှန်ကဟိုကျွန်တော်တို့ဒီတပိတ်ဟိုဘယ်လိုပြောရမလဲဒီဆက်အာနာတိမ့်တိမ့်ပြီးချင်းမှာလူတွေကထွက်တဲ့အခါမှာတယောက်ပေါင်းနဲ့ ကျက်ွက်တွေကမခန့်ချင်စိမ့်နေပြည်သူတွေကထွက်ကြတဲ့ခါမှာနေရာတိတိကနေဝုန်းဝုန်းနဲ့ထွက်ကြတော့လမ်းမတွေပေါ်မှာလူကပြန့်ကျင်းနေတာလမ်းမတွေမှာအကုန်ကြီးကားလမ်းမမှာလည်းအပြည့်စွဲလူကြီးကအယမ်းများတာတိတာတယ်ဒါပေမဲ့အခုနောက်ပိုင်းကျတော့လူတွေကဟိုဘလို့ဖြစ်သွားလဲဆိုတော့တစုတစည်းထဲနဲ့လောက်ကြတယ်အဖွဲ့တွေစုပေါင်းပြီးတော့လောက်ကြတယ်ဟိုဟိုလူငယ်ဖွဲ့တွေဆိုလည်းစုပေါင်းပြီးလောက်တယ်တခြားဖွဲ့တွေဟိုဟိုနိုင်ငံရေးဖွဲ့တွေနဲ့လည်းစုပေါင်းပြီးလောက်ကြတယ်ចောင်းသားဖွဲ့တွေနဲ့စုပေါင်းပြီးလောက်ကြတဲ့ခါမှာတစုတစည်းထဲတွေဖြစ်ကုန်တဲ့ခါမှာမြင်းဒီကုန်းဆိုမြင်းဒီကုန်းလဲတန်းဆိုလဲတန်းစုလေဆိုစုလေအဲ့လိုအပြင်အဲဒီရက်ပိုင်းမှာတော့ဟိုတကယ်ကိုအဲ့လိုစုလေလိုနေရာမျိုးမှာဆိုနည်းနည်းတိတိတသာနေဝရတာတွေ့ရတယ်ဒါပေမဲ့ဘာဖြစ်သွားလဲဆိုတော့အဲ့ဒီကလူတွေကအခုကပုံစံပြောင်းသွားတယ်တန်ယုံတွေရှေ့ကိုတော့ပြတဲ့ပုံစံဖြစ်သွားတယ်တန်ယုံတွေဘန်နေရှေ့မှာဟိုမိုးလင်းပြီဆိုတော့ねဟိုလူတွေကဘန်နေရှေ့ရောက်ပြီဘန်ဝင်နန်းတွေရုံမတက်ခင်အချိန်ထဲအကိုထဲအကိုရောက်နေတာမနက်ခွန်ခွဲဆိုတဲ့ကဟိုဆန္ဒပြမဲ့ပြည်သူတွေကအဲ့ဒီရှေ့ကိုရောက်ပြီးတော့ဘန်ဝင်နန်းတွေကိုရုံမတက်ဖို့တားဆီးတာတွေအဲ့လိုမျိုးလောက်တဲ့ဥစားရှိရပါတော့လူရင်းနှဲဝရဲဆိုတော့မဟုတ်ဘူးဒါပေမဲ့လမ်းမတွေပေါ်မှာလူနှဲဝရဲဆိုတော့ဟုတ်တယ်ကားတွေလည်းပုံမပြန်တဲ့ဒါပေမဲ့ဥနာပြောဆိုတန်ယုံရှေ့တို့ဒီဘန်ရှေ့တို့မှာအဲ့လူအင်အားတွေကတော့ပေါင်းတယ်လို့ဖြစ်သွားတာရှင်ဟုတ်
โอเคปုံซันเนี่ยเนี่ยเปียงตัวတော့ပေါ့เนาะနောက်ခုကဒီဝန်ထမ်းတွေရဲ့ဒီအာနာဖီဆိုင်ရေလှူရှားမှုပေါ့เนาะ CDM လို့အတူတောက်ပြောကြတဲ့အာနာဖီဆိုင်ရေလှူရှားမှုအဲ့ဒါကလည်းအခုချိန်ထိတော့ဟလာနေတူတူဘာလို့ပဲထပ်ထွက်လာရည်လဲကျွန်တော်တို့လည်းတွေ့နေရပါတယ်ဆိုတော့ဒီ CDM လှူရှားမှုကဘယ်လောက်ထိများထိရောက်မှုရှိနေပါပြီလဲဒီထက်ကောအချိန်မြင့်လာနိုင်ပါသေးသလား
ဟုတ်ကဲ့ဟိုကျွန်မအဝင်လည်းပြောမှာဆိုရင်အကယ်၍ဒီ CDM လှုပ်ရှားမှုကိုဒါဒီမြန်မာပြည်မှာရှိတဲ့အဖွဲ့အစည်းတွေအဝန်တန်းတွေအားလုံးသာလှုပ်ဆောင်နိုင်မှာဆိုရင်ဒီစစ်ရန်တွေရတစ်ခုလုံးကရပ်တန့်ပြီးတော့ဟိုဒီစစ်ကောင်စီရကောင်တွေကိုဟိုဘယ်လိုပြောမလဲချင်းချောက်ချောက်လက်မှုတစ်ခုဖြစ်နိုင်နေရှင့်ချောက်လက်မှုတစ်ခုဖြစ်နိုင်တယ်ပြီးတော့အခုအခြေအနေရလည်းဒီ CDM ရဲ့ဟိုတွားနေတဲ့အခြေအနေရအခုဆိုရင်ဒီနေ့ဆိုရင်ပေါ့နော်ဒီမြေထားဝန်တန်းတွေဟိုရထားလမ်းတွားဖို့လုပ်တယ်ရထားလမ်းမှာတက်အိပ်လိုက်ရထားလမ်းမှာလေအိတ်ထားလိုက်တယ်ဒါကသူတို့အောက်ခြေတကယ်လူတန်းစားတယ်တကယ်ခန်းစားနေရတယ်သူတို့ကိုယ်တိုင်သူတို့အတီးဆုံးဒီ CDM မှာသူတို့ပါဝင်မှသူတို့ရဲ့အနာဂတ်သူတို့မျိုးဆက်ဟိုနောက်တစ်ခါဒီလိုမျိုးတွေမကြုံရဘူးဆိုတဲ့ဥစားမျိုးလေသူတို့အတီးထဲမှာရှိနေတဲ့အတွက်ကြောင့်ဒီလိုလှုပ်ချင်းဖြစ်တယ် CDM မှာဒါအကုန်လုံးသာပူပေါင်းပါဝင်လိုက်မှာဆိုစစ်ရန်တွေတခုလုံးကရက်ကြွားမှာ
ဒီနေ့မှာကျွန်တော်တွေ့ရတာပေါ့နော်ဒီအစိုးရရဲ့အော်ဘာလီတီအော်ဘာလီတီတွေမရောရလို့ဆိုပြီးတော့ဟလာပြောတဲ့ဟာတွေရှိလာတယ်ဆိုတော့အော်မလီတီဆိုတာကဒီအခွန်သွားတာဆိုတော့အစိုးရအခွန်သွားတာဆိုတော့လူတွေကထိမထိုးကြဘူးဆိုတော့သဘောမျိုးလားပေါ့နော်နောက်တစ်ခုကဟာလာစားတော့ဆိုင်တွေမှာဈေးသွားဝယ်ရင်အခွန်မထည့်နဲ့အခွန်ထည့်ရင်အခွန်ထည့်ရင်မေးမဝယ်ဘူးမစားဘူးစသည်အပြင်ပေါ့နော်အခွန်မထည့်ဘူးဆိုပြီးတော့စားသုံးသူတွေကဈေးဝယ်တဲ့လူတွေကတားတာတွေရှိတယ်ပြောတာတွေရှိတယ်ဆိုတော့ဒါကလည်းပဲအခွန်ထည့်တယ်ဆိုရင်ဒီဥစ္စာကလက်ရှိမှာဆိုစစ်ကောင်စီကိုသွားမှာပေါ့နော်ဆိုတော့ဒီယာရီကောမန်ဆာရီမှုလို့တိထားပါသလားဒါတွေကဘလောက်အထိရှိနေပါပြီလဲနောက်ပြီးတော့အဲ့ဒါကရောစစ်ကောင်စီအတွက်ဘလောက်အထိထိတိုင်နိုင်ပါသလဲ
ဟုတ်ကဲ့အဲ့ဒီဥစ္စာကလည်းရှိတယ်တစ်ဖက်ကနေပြီးတော့လည်းလုံနေတာရှိတယ်ဒီအခွန်နဲ့ပတ်သက်ပြီးတော့ပေါ့နော်အခွန်ကိစ္စတွေတချို့ဆိုရှိတယ်ဟိုတနည်းအားဆိုရင်ပဲဒီတရားပြန်ကြရတာပေါ့နော်စိုင်းမတက်စားတယ်အခွန်ကိစ္စပြောတယ်ဒီအခွန်ကိုဟိုပိအခွန်ကတ်တားမယ်ဆိုရင်တော့မဝယ်ဘူးဆိုတော့ပြည်သူတွေတိုးလာတာတွေ့ရတယ်အဲ့ခါမှာစိုင်းမင်းကလည်းမလုပ်လိုက်ရလဲဆိုတော့အခွန်မကောက်တော့ဘူးသူတို့ကိုယ်တိုင်ရစားဒီတိုင်းပဲရောင်းပေးတယ်ဆိုတော့ပုံစံမျိုးဖြစ်တယ်ဘာလို့ဆိုတော့ဒီအခွန်လေးသားဟိုအဲ့ဒါကလည်းကျမတို့ဒီပြည်သူတွေကိုစနပ်ပြပွဲတွေလုပ်တဲ့ခါမှာဟောပြောမှုတွေရှိတယ်ဟောပြောမှုတွေကနေတဆင်လူတို့ကိုအတိပေးရတာပဲဒီအခွန်တွေကအစိတ်တောက်တွေဖြစ်စေတယ်ကျမတို့တဲ့ဟိုကျမတို့ပေးလိုက်တဲ့ဆောင်းလိုက်တဲ့အခွန်ကကျမတို့အစိတ်ပြန်ဖြစ်တဲ့ပုံစံမျိုးဖြစ်တာလေနော်အဲ့လိုဆိုတော့ဒါကိုလည်းပြည်သူတွေစီကိုကျမတို့တွေကဒီစနပ်ပြပွဲတွေကနေပြီးတော့လူတို့ဟောပြောပွဲတွေကနေတဆင်ပြည်သူတွေတည်အောင်လုပ်ပြီးတော့ပြည်သူတွေကနေမှဒါကိုပြန်ပြီးတော့ကန့်ကွက်ဆန့်ကျင်တဲ့အခြေအနေမျိုးရှင်ဟုတ်
ခုနကတော့လည်းမဆာရီမုံပြောတဲ့အထက်မှာတစ်စီတစ်ပိုင်းပါပါတယ်ဒီစစ်တပ်ပိုင်းစီးပွားရေးလုပ်ငန်းတွေကထုတ်တဲ့ကုန်ပစ္စည်းတွေတခါစစ်တပ်နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေကထုတ်တဲ့ကုန်ပစ္စည်းတွေကျွန်တော်တို့အခုကြားထားတာဆိုရင်ဟလာမြန်မာဘီယာမတင်ဘူးမရောင်းဘူးအဲ့လိုပဲတခြားပစ္စည်းတွေပေါ့နော်စီဂရက်တို့ဘာတို့ဒါတွေကိုလည်းမတင်ဘူးမရောင်းဘူးဆိုပြီးတော့ပြောရရင်တော့စစ်တပ်နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေနဲ့ထုတ်ကုန်တွေကိုတပိတ်မှောက်တဲ့လှုပ်ရှားမှုပေါ့နော်ဒီနေ့ဆိုရင်လည်းပဲအဲ့လိုမျိုးဇာတ်နဲ့ကင်ပြီးတော့ဆန္ဒပြတာကျွန်တော်တွေ့ရပါတယ်ဆိုတော့အဲ့ဒီလိုမျိုးစစ်တပ်နဲ့မပတ်သက်ဘူးဟလာစစ်တပ်ကိုစစ်တပ်ကထုတ်တဲ့ DC တွေကိုမဝယ်ဘူးမသုံးဘူးမရောင်းဘူးဆိုတဲ့ဟာမျိုးကရောကြေကြေပြန့်ပြန့်ဖြစ်လာနိုင်ချေရှိသလားမစားရမှုလို့ဘယ်လိုလုပ်နေတယ်လဲဘယ်လိုယူဆထားတယ်လဲ
ဟုတ်ကဲ့ဟာဟိုကျမတို့အခုဆိုရင်ပေါ့နော်ဒီဆန္ဒပြပွဲတွေမှာပါတဲ့ဥစားကျွေးကြော်တဲ့နေမှာအစားထည့်တိုင်းဝင်စစ်တပ်ထုတ်ကုန်မဝယ်နဲ့ဆိုပြီးတော့အဲ့လိုမျိုးအာဘာဖြစ်လဲနောက်တစ်ခုကသူတို့စီးပွားစစ်တပ်စီးပွားမလို့တို့မလို့လားဘာဖြစ်ဆိုကျမတို့မလို့လားဘူးအဲ့သူတို့ပစ္စည်းတွေကိုဝယ်သုံးခြင်းအဖြစ်ကျမတို့ရေစီးရရတဲ့အကျိုးအမြတ်ကသူတို့မိသားစုတွေ ကြီးပွားချမ်းသာသူတို့သားသမီးတွေနိုင်ငံတကာမှာကြောင်းထားနိုင်တယ်သူတို့ကိုကျိုးစီးပွားအတွက်ဖြစ်တယ်နောက်တစ်ခုကဘာလဲဆိုတော့အဲ့ဒီတက်ပိုင်စီးပွားရေးလုပ်ငန်းတွေရရတဲ့ပတ်စံတွေကကျမတို့ပြည်သူကိုပြစ်တဲ့ကြီးစံမှုတွေဖြစ်ဖြစ်သွားတယ်ဒါအဲဟိုပြဿနာအကြီးပဲအခုဆိုရင်ကျမတို့ဟိုတနက်ပြစ်တဲ့အခြေကိုပြစ်တဲ့ပြစ်ခတ်တဲ့အခြေအနေတွေဖြစ်နေပြီပြည်သူတွေကခံစားနေရပြီနောက်ဆိုဒီထက်ပိုပြီးတော့မဖြစ်ဘူးလို့ပြောလို့မရဘူးဒီကြီးစံမှုတွေကဒါကျမတို့စီကနေပြီးတော့စီစဉ်တဲ့ဥစ္စာတွေဖြစ်နေမယ်အဲ့လိုဆိုတော့ကျမတို့ပြည်သူတွေကသူတို့တွေရဲ့ဟိုစီးပွားဖြစ်စေမဲ့အလုံမျိုးကိုစစ်ရန်နေရာကိုရှောက်အောင်လုပ်တဲ့အခါမှာဒါတွေလည်းပါတယ်ခုနပြောတဲ့ဘန်တွေဒီသူတို့ရဲ့ဒီ transportation ဘိုင်းတွေအကုန်လုံးဟိုတားဆီးတဲ့အပြင်ကိုသူတို့ရဲ့စီးပွားရေးကိုပါကျမတို့ကပိတ်ဆို့နိုင်ဖို့လိုတယ
်ဟုတ်ကဲ့အဲ့လိုပိတ်ဆို့ရင်ရောဘလောက်ထိစစ်အာဏာသိမ်းအုပ်စုစစ်ကောင်စီပေါ်မှာဘလောက်ထိထိခိုက်မှုရှိနိုင်မှာလဲခင်ဗျ
ရုပ်တရက်တော့သူတို့ဟိုဖြစ်မှာမဟုတ်ဒါပေမဲ့သူတို့အနေနဲ့နည်းနည်းတော့ထိတ်လန့်မှုရှိမယ်ပထမဆုံးအနေနဲ့ထိတ်လန့်မှုရှိမယ်ဒါပေမဲ့ဒါသာရေရှည်သွားမယ်ဆိုရင်ဟိုအတိတ်ကတိုင်းပြည်တစ်ပြည်မှာပြည်သူမရှိလို့မရအောင်ရှင်ပြည်သူအားမပါဘဲနဲ့ဘာမှလုပ်လို့မရဘူးပြည်သူအားပါမှသာလေဟိုသူတို့ရဲ့ဒီအာဏာတည်မြဲမှုရှိမယ်ပြည်သူကဟိုအခုပိုဆိုတာအခုခေတ်ပြည်သူတွေမတုံတော့ဘူးအရင်လိုဒီမျိုးဆက်တွေကမတုံတော့ဘူးအဲ့လိုဆိုရတဲ့အတွက်ကြောင့်မလို့ဒီပြည်သူတွေရဲ့သူပြည်သူတွေကသူတို့မလိုလားဆိုတာလည်းသိတာတယ်အဲ့ဒီအပြင်ကိုသူတို့ရဲ့ဟိုတည်င်းထုတ်ပြန်မှုတွေအလိန်အညာတွေဆိုတာလည်းပြည်သူတွေကအရင်လိုမယုံတော့ဘူးပထမကျွန်မဟိုဝင်လင်းပြောမယ်ဆိုပထမရက်ကကျွန်မတို့တွေအင်တာနက်ဖြတ်လိုက်တယ်အဲ့ဒီဖြတ်လိုက်တဲ့အခါမှာလမ်းပေါ်ကလူတို့တည်င်းမှဖြတ်ဒေါန်ဆန်းစုကြည်လွတ်ပြီးဆိုတဲ့တည်င်းမှဖြတ်တဲ့အခါမှာပြည်သူတွေညဘက်ကြီးရေုပ်တဲ့ပျော်ရွှင်ကြတယ်ဟိုတချံကြတယ်လို့ပဲတော်တော်ကြီးကိုပျော်ရွှင်ပြီးတော့ဖြစ်တယ်ဒါပေမဲ့နောက်နေ့မနက်မှာဒီတည်င်းကအလိန်အညာမသိတဲ့အခါပြည်သူအင်အားအိတ်ထက်အရင်ထက်ပိုပြီးတော့တိုးပွားလာတာတွေ့ရအဲ့လိုဆိုတော့ဟိုပြည်သူတွေကငြိမ်းခံနေမှာမဟုတ်တော့ဘူးကိုမလိုလားတဲ့ကောင်တွေလည်းပြည်သူကဆွဲတင်မှာမဟုတ်ဘူးအဲ့လိုဆိုတော့ပြည်သူတွေအကုန်လုံးသာတညီတညွန့်ထဲနဲ့ဒါကြီးကိုတိုက်ထုတ်နိုင်မယ်ဟိုဒီသူတို့အကျိုးစီးပွားတွေရပ်တန့်သွားအောင်လုပ်နိုင်မယ်ဆိုဒီကောင်တွေချက်ချမခံဘူးရှင်ဟုတ
်ဟုတ်ခုနကမရှိမုံပြောတဲ့ဒီမှာအင်တာနက်ဖြတ်တဲ့ကိစ္စပါတယ်အခုဆိုရင်ဒီကနေ့တို့သတင်းစာတွေထဲမှာဒီ electronic ဆက်သွယ်ရေးဥပဒေဟလာဒီဥပဒေကိုပြင်ဆင်ပြီးတော့ပို့ပြီးတော့ပြင်းထန်တဲ့ပြစ်ဒဏ်တွေချဖို့ချိုးဖောက်မှုတွေကိုလည်းပဲငွေတော့ငါမပါတဲ့ချိုးဖောက်မှုတွေပေါ့နော်ပူပွေးအချက်လက်ပါညာကာကွယ်ရေးဆိုတဲ့ဟာမျိုးတွေနဲ့လှုပ်လာတယ်ဒီမတိုင်ငင်ကလည်းပဲဒီစိုက်ဘာလုံခြုံရေးဥပဒေမူကြမ်းဆိုပြီးတော့သူတို့ဖြန့်ထားတယ်အဲ့ဒါကိုလည်းပဲပြဋ္ဌာန်းဖို့ပြင်နေတယ်ဒီ electronic ဆက်သွယ်ရေးဥပဒေကိုပြင်ဆင်ဖြည့်ဆွတ်ပြီးတော့ပြဋ္ဌာန်းလိုက်ပြီးတဲ့နောက်စိုက်ဘာလုံခြုံရေးဥပဒေထွက်လာမလားထွက်လာဘူးလားဆိုတော့ကျွန်တော်တို့တည်တည်ချာချာမသိရသေးဘူးပေါ့နော်ဆိုတော့ဒါရီနဲ့ပတ်သက်လို့ရောမရှားရမှုလို့ဘယ်လောက်စိုးရင်စီရှိပါသလဲ electronic ဆက်သွယ်ရေးဥပဒေကပို့ပြီးတော့ပြင်ထန်လာတာ cyber လုံခြုံရေးဥပဒေကိုပြဋ္ဌာန်းမှုလုပ်နေတာ
ဟုတ်ကဲ့ဟာကျမတယောက်တည်းအနေနဲ့ပြောမယ်ဆိုတော့ကျမကဂယုမစိုက်ဘူးဘာဖြစ်လို့လဲဆိုတော့သူတို့ကိုယ်တိုင်တော့သူတို့ထုတ်ထားတဲ့ဥပဒေတွေကိုမလေးစားမလိုက်နိုင်တာနေကျမတို့ပြည်သူအနေနဲ့ဒီမတရားသိမ်းပိုက်ထားတဲ့စစ်အာဏာရှင်အောက်ကဥပဒေကိုလက်ခံနိုင်စရာအကြောင်းမရှိဘူးဟိုအခုဆိုရင်ကျမတို့144ထုတ်တယ်144ထုတ်ပြီးတဲ့အခါမှာပြည်သူတွေညဘက်တခုံမှာလိုက်ဆွဲတယ်အဲ့ခါမှာပြည်သူတွေကဘာလို့လဲပြောတော့၈နိုင်မထွက်ရဆိုပြီးအာည၈နိုင်နောက်ပိုင်း၁၂နိုင်နောက်ပိုင်းဆိုပြည်သူတွေအကုန်လုံးလမ်းမှာမအိပ်ရဒါကသူတို့ထုတ်တဲ့ဥပဒေကဟိုကမဟုတ်တာသူတို့ကိုယ်တိုင်ချိုးဖောက်နေတဲ့ဥပဒေကိုကျမတို့ကလည်းလိုက်နာစရာအကြောင်းလည်းမရှိဘူးအခုဆိုရင်ဟိုကားလမ်းမတွေမှာကြည့်မလားစီးမကမ်းမဲ့ပဲဟိုကားတွေသွားလဲဟိုသူတို့ဘာမှတောက်ခွင့်မရှိဘူးဘာဖြစ်လဲဆိုတော့သူတို့ကိုယ်တိုင်ကမမောဒီလက်ရှိအစိုးရသူတို့ကိုယ်တိုင်ကကျမတို့တင်းမြောက်ထားတဲ့အစိုးရလည်းမဟုတ်ဘူးဟိုပြည်သူလိုလားတဲ့သူလည်းမဟုတ်တဲ့အတွက်ကြောင့်မလို့ကျမအနေနဲ့ကတော့ရှင်းရှင်းလေးသူတို့ဘလို့ဥပဒေပဲထုတ်ထုတ်ကျမကလိုက်နာမှလည်းမဟုတ်ဘူးဘာဖြစ်လို့ကျမတို့ဒါလိုက်နာစရာအကြောင်းလည်းမရှိဘူးသူတို့ကျမတို့ကကန့်ကွက်တယ်ဒီသူတို့ကိုလည်းကျမတို့ကမလိုလားတဲ့အတွက်သူတို့ထုတ်တဲ့ဥပဒေကိုလည်းလိုက်နာစရာအကြောင်းမရှိဘူးကျမတို့ပြည်သူတင်းမြောက်တဲ့အစိုးရကဒါလေကျမတို့ရဲ့အစိုးရဖြစ်တယ်ရှင်ဟုတ
်နောက်တစ်ခုကနိုင်ငံတကာရဲ့အပြစ်ထောက်ခံမှုပေါ့နော်အခုဆိုရင်ဒီပြပမှာရှိနေတဲ့မြန်မာຫນွေဘွားတွေနိုင်ငံတီးတီးမှာရှိနေတဲ့မြန်မာຫນွေဘွားတွေရလည်းပဲနေစဉ်လိုပါပဲเนาะသက်ဆိုင်ရာနိုင်ငံတွေမှာဆန္ဒပြနေကြတာရှိတယ်ဒီလိုမြန်မာနိုင်ငံကအာဏာသိမ်းဆန့်ကျင်ကောက်ကွက်ပေးတွေကိုထောက်ခံပြီးတော့ထောက်ခံနေကြတဲ့ပြပကမြန်မာຫນွေဘွားတွေရဲ့လှုပ်ရှားမှုနဲ့ပတ်သက်လို့ရောမန်ရှားရမုံတို့ဘယ်လိုများပြောချင်ပါသလဲဒီလူတွေအတွက်ဘယ်လိုသတင်းစကားမျိုးများပြောချင်ပါသလဲ
ဟုတ်ကဲ့ဟိုဆက်လက်ပြီးပါဝင်ပေးဖို့ကြွယ်ကျွန်မအနေနဲ့တောင်းဆိုရဲတကယ်လည်းကျေးဇူးတင်ရပါတယ်ဘာဖြစ်လို့လဲဆိုတော့နိုင်ငံတကာမှာလည်းတီးဖို့လိုအပ်အခုဆိုရင်သတင်းမတွေဘလို့ထုတ်ပြန်လဲဆိုMRTV တို့ဟိုအဲ့လိုမျိုးညဝရီတို့ကသတင်းတွေကိုပါတို့က highlight လုပ်ပြီးတော့နိုင်ငံတကာမှာဟိုတို့ပြည်သူကပဲဟိုပြည်သူတွေကတို့ကိုပြန်ပြီးတော့ရဲတွေဆိုဟိုတနေ့ကဖြစ်တဲ့ဥစ္စာဆိုရဲတွေကပြည်သူကိုလှုပ်တာပြည်သူကဘာမှလှုပ်တာမရှိဘူးအဲ့ဒါပြည်သူကပြန်လှုပ်တဲ့ပုံစံမျိုးတွေသတင်းမှသတင်းတူတွေကိုနိုင်ငံတကာကမြင်သွားလို့မရအောင်အဲ့လိုဆိုတော့နိုင်ငံတကာမှာရှိတဲ့ကျမတို့ဒီပြည်သူပြည်သားတွေကလည်းဒီကိုနိုင်ငံအဖြစ်မှန်ကို နိုင်ငံကားလူတွေတိအောင်ချပြရမယ်လို့ကျွန်မယုံကြည်တယ်။အဲကြောင့်မို့အဲ့လိုချပြရတဲ့သူတွေလည်းလေးစားတယ်၊ကျေးဇူးလည်းတင်တယ်။နောက်ဒီချက်ပို့ပြီးတော့လည်းပို့လို့စေချင်ပါတယ်ရှင်ဟုတ
်။နိုင်ငံကားအတိုင်းအဝိုင်းကလည်းပဲအခုကတော့ဟလာအမေရိကကဆိုရင်ကျွန်တော်တို့တန်ခတ်ရည်ယူမှုချထားတာရှိတယ်။အခုဆိုရင်နောက်ထပ်တန်ခတ်ရည်ယူမှုတွေချမယ်လို့ပြောလာတာလည်းရှိတယ်။ PRP ပြောဆိုနေတာလည်းရှိတယ်။ဆိုတော့လက်ရှိနိုင်ငံကားအတိုင်းအဝိုင်းရဲ့ဒီအပိပြောဆိုမှုတွေနဲ့ပတ်သက်လို့ရောမရှာရမှုတို့အားရကျင့်နေမှုရှိပါသလားဒီထက်ပိုပြီးတော့ပါလုပ်ပေးစေချင်တာရှိပါလေ
ကျွန်တော်အနေနဲ့တော့ဒီထက်ပိုပြီးတော့ဥပမာဖြစ်ပြောရင်ဒီအစိုးရကိုအတိမတ်မပြုဒီစစ်အာဏာသိမ်းအုပ်စုကိုအတိမတ်မပြုပဲနေလိုက်တဲ့ပုံစံမျိုးကကျွန်တော်တို့အတွက်ပိုပြီးအဆင်ပြေတယ်ဟိုဘာဖြစ်လို့လဲဆိုတော့ကျန်တဲ့အကူအညီကကျွန်တော်တို့အတွက်မလိုအပ်ဘူးဟိုဟိုကနေပြီးစစ်တပ်ကြီးအုပ်လိုက်ကြလားလို့လည်းအဆင်မပြေဘူး။ဘာမှဟိုကျမတို့အဲ့လိုမျိုးလုပ်လို့ကအဆင်ပြေမှာမဟုတ်။အဓိကနိုင်ငံတကာကဒီစစ်အုပ်စုကိုမလိုလားဘူး။ဟိုအဖက်မလုပ်ဘူးဆိုတဲ့ပုံစံမျိုးမှသာလေကျမတို့ကဟိုဒီကောင်တွေကိုစန့်ကျင်နိုင်မှာပို့ပြီးတော့
ဟုတ်ကဲ့ခင်ဗျာ။ဒီစန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုဒီဘယ်လောက်ကြာကြာဘယ်လောက်ရရှိသွားရမယ်လို့မရှာရမှုလို့ခန့်မှန်းထားပါတယ်
။နိုင်ငံတကာမှာလည်းရှိတဲ့ဒီစစ်အာဏာသိမ်းမှုတွေကရှေ့ကျတယ်ဒီခါမှာလဲကျမတို့လဲဘယ်လောက်ထိကြာမယ်ဆိုတာမပြောနိုင်ဘူးအဓိကလိုအပ်တာကျမတို့ပြည်သူရဲ့အားပဲကျမတို့ပြည်သူတွေရက်တန့်သွားလို့မရဘူးသွေးအေးလို့မရဘူးကျမတို့ပြည်သူတွေအငြင်းနဲ့နုံနိုးချာချာနဲ့စိတ်ထဲမှာအငြင်းနဲ့ဒီမတရားမှုကိုတော်လှန်ရမယ်တွန်းလှန်ရမယ်ဆိုရယ်စိတ်နဲ့စက်တိုက်ရမှာပဲပြီးတော့နောက်တစ်ခုပြောချင်တာကကျမတို့ဒီတစ်ခါရှုံးလို့မရဘူးဒီတစ်ခါရှုံးရင်နောက်တစ်ခါဆိုရယ်အခွင့်အရေးမျိုးတို့ပေးလို့မရဘူးကျမတို့ဒီတစ်ခါသာရှုံးရမယ်ဆိုရင်ကျမတို့နောက်မျိုးဆက်ကဒီလိုမျိုးဘဝတွေကျမတို့လိုဘဝတွေနေပတ်ဆိုအခုဆိုပြည်သူတွေကနေပတ်ဆိုလမ်းမှာနေပူချဲထဲမှာရှောက်သွားနေရတယ်မိုးချုပ်ပြီဆိုရင်ပြည်သူတွေကအဲ့ကောင်းချင်းမအိပ်ရဘူးတံမုံထတီးရတယ်ညတကောင်းလေးလိုက်ဖမ်းပြီလားဘသူ့ကိုဖမ်းသွားပြီလဲအင်တာနက်တွေဖြတ်လိုက်ပြီဖုန်းတွေဆက်လို့မရဘူးစိုးရင်တော့ကရနေဘယ်တော့များငါအိမ်တကားကိုလက်ခောက်မလဲအခုဆိုတို့ထထုတ်ထားတဲ့ဒီအစင်းဥပဒေကဘယ်တော့များငါချင်အောင်လက်လှမ်းမလဲဟုတ်အရင်ကကျမတို့ဟိုဘိုးဘွားတွေတော့ကြုံခဲ့ရတဲ့အခြေအနေမျိုးတွေကိုပြန်ရောက်ရလိမ့်မယ်အဲ့လိုဆိုတော့ဒီကောင်တွေကိုကျမတို့နောက်တစ်ခါဆိုရဲအခွင့်အရေးမဖြစ်အောင်တစ်ခါတည်းဒီစစ်အာဏာရှင်စနစ်ကိုကျမတို့အမြစ်ကနေဆွဲနှုတ်နိုင်ရမယ်ဒီတစ်ခါတော့ဘလောက်ကြာမယ်ဆိုတော့မပြောနိုင်ဘူးဒါပေမဲ့ကျမတို့ပြည်သူအားနဲ့လုံနိုင်မယ်ဒီကောင်တွေကိုအမြစ်ကနေဆွဲနှုတ်နိုင်မယ်လို့ကျမတို့ပြောလင့်နေရှင
်ဟုတ်ကဲ့ပါမရှာရဘူးကျေးဇူးထူးတင်ပါတယ်ဘေးရန်ဒရယ်ကင်းပါစေခင်ဗျာ
ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်
ဒါကြတော့စစ်အာဏာသိမ်းမှုဆန့်ကျင်ရေးဆန္ဒပြပွဲတွေမှာတက်ကြွပါဝင်နေတဲ့လူငယ်မတ်ရှားရမုံကိုကိုကျော်ကျော်သိန်းကမေးမြန်းခဲ့တာဖြစ်ပါရဲ့ရှင် VOA မြန်မာပိုင်းရဲ့ February 16ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ဒီနေ့မြန်မာနိုင်ငံကနောက်ဆုံးသိထားတဲ့အခြေအနေတွေကိုပြန်ပြီးတော့ပြောရမယ်ဆိုရင်တော့နေပြည်တော်မှာဖမ်းဆီးခံထားရတဲ့သမရဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံဒေါင်ဆန်းစုကြည်တို့ကိုဒီကနေ့ video conferencing လုပ်ပြီးတော့ရုံထုတ်စစ်ဆေးပါတယ်။ဒေါင်ဆန်းစုကြည်အပေါ်ပို့ကုံသွင်းကုံဥပဒေပုံမှ၈နှစ်တရားစွဲထားတယ်လို့အရင်ကသိထားပေမဲ့ဒီနေ့မှာတော့နောက်ထပ်တမှုတိုးပြီးတရားစွဲထားတယ်လို့သူ့ရဲ့ဥပဒေအကျိုးဆောင်ရှေ့နေကြီးဦးခမောင်စောကပြောပါတယ်။တဘာဝဘေးရန်ရဲ့စီမံမှုဥပဒေပုံမှ25နှစ်ပါထပ်ပြီးတော့တရားစွဲထားတာဖြစ်ပါတယ်။နေပြည်တော်မှာလှုပ်တဲ့အာဏာသိမ်းစစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲမှာတော့ဒေါခင်ဂျီဖောင်ဒေးရှင်းကနေပြီးတော့နိုင်ငံသားငွေစီးဆင်းမှုတွေတွေ့ရှိထားတယ်လို့အချက်အလက်တွေလည်းရရှိထားတယ်လို့ဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောကြားပါတယ်။အသေးစိတ်ကိုရှင်းလင်းထုတ်ပြန်မယ်လို့လည်းဆိုပါတယ်။တမရဦးဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်တို့ဖမ်းဆီးခံထားရတာဒီနေ့ဆိုရင်16ရက်ရှိပါပြီ။ February 1ရက်နေ့ကအာဏာသိမ်းယူပြီးတဲ့နောက်ပိုင်းစစ်အာဏာသိမ်းမှုဆန့်ကျင်သူ420ကျော်ဖမ်းဆီးခံထားရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရဲ့အသင်းကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာဒီအင်တာနက်အွန်လိုင်းဆက်သွယ်မှုတွေကိုထိန်းချုပ်ကန့်သတ်မဲ့စိုက်ဘာဥပဒေတစ်ခုထုတ်ပြန်မဲ့ဆိုတဲ့သတင်းတွေပြီးခဲ့တဲ့ရက်ပိုင်းကထွက်ခဲ့ပြီးမဲ့အဲ့ဒီဥပဒေအစား Electronic ဆက်သွယ်ဆောင်ရွက်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကိုအာဏာသိမ်းယူထားတဲ့စစ်အုပ်ချုပ်ရေးကောင်စီကပြင်ဆင်ပြချလိုက်ပါတယ်။ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးအမိန့်နဲ့ February 15ရက်နေ့ကပြချခဲ့တာဖြစ်ပါတယ်။အာဏာသိမ်းယူထားတဲ့စစ်အုပ်ချုပ်ရေးကောင်စီကတော့စစ်တပ်အာဏာသိမ်းတာမဟုတ်ဘူးလို့ဒီကနေ့ထပ်ပြီးတော့ပြောပါရတယ်။ဒီနေ့နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲဟာဒီအရသာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးတော့အာဏာသိမ်းခဲ့ပြီးကလေးကပထမဦးဆုံးလုပ်တဲ့သတင်းစာရှင်းလင်းပွဲဖြစ်ပါရတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းထားတဲ့အပေါ်ကန့်ကွက်ဆန္ဒပြမှုတွေဒီနေ့ပြည်တော်မန္တလေးဆတဲ့မြို့တွေမှာအကြမ်းဖက်ဖျောက်ခွင်းမှုတွေရှိနေပေမဲ့ဒီကနေ့မှနိုင်ငံအနှံ့မှာလည်းဆက်ပြီးဆန္ဒပြပါရယ်မြောင်းများမြို့မှာဒီနေ့ပြစ်ခတ်နှိမ်နင်းမှုကြောင့်ထိခိုက်ဒဏ်ရာရသူတွေရှိပါရယ်မြစ်ကြီးနားမြို့မှာလည်းအခုအတန်းလွင့်နေချိန်မှာလုံခြုံရေးကအင်အားသုံးလူစုခွဲနေပါရယ်ဟင်္သာမြို့မှာလည်းဒီအစောပိုင်းတုန်းကဆန္ဒပြကျောင်းသားတွေကိုပြန်လွှတ်ပေးဖို့တောင်းဆိုတဲ့ပြည်သူတွေနဲ့ဒီလုံခြုံရေးတွေတင်းမာနေပါရယ်
VOA မြန်မာပိုင်းရဲ့ February 16ရက်အင်္ဂါနေ့ညပဲအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ရှင်။ခုညအစီအစဉ်အတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့မတ်မြသစင်အောင်ဖြစ်ပြီးတော့ Set ပိုင်း Engineer ကတော့ PJ Elliot ဖြစ်ပါတယ်။ကျွန်မကတော့စုမြတ်မော်ပါရှင်။မြန်မာနိုင်ငံမှာနောက်ဆုံးဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဖြစ်ပေါ်တိုးတက်သမျှကို VOA မြန်မာပိုင်းရဲ့ Twitter, YouTube နဲ့ Facebook Page တွေပေါ်မှာဖော်ပြပေးနေပါတယ်။ TV နဲ့ Radio အစီအစဉ်တွေကနေလည်းနောက်ဆုံးရသတင်းသုံးသပ်ချက်တွေကိုထုတ်လွှင့်ပေးနေပါတယ်ရှင်။ကျွန်မစုမြတ်မော်ပါ
This program has come to you from the Voice of America, Washington.